Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ်မေလ28ရက်စနေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်တာနက်မှာ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါဂျပန်နိုင်ငံဟီရိုရှိမာမှာခံစားခဲ့ရတယ်လို့အနုမြူတန်ကိုထပ်ပြီးမခံစားရစေဖို့အတွက်အားလုံးမှာတာဝန်ရှိတယ်လို့ဟီရိုရှိမာကိုတောက်ခဲ့တဲ့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်မစ္စတာဘန်ကီမွန်ဟာကုလသမဂ္ဂကသူ့ရဲ့အတွင်းရေးမှုတွေတက်တန်းကုံဆုံးရင်တောင်ကိုရီးယားမှာသမ္မတဖြစ်နေရှင်ပြိုင်ဖို့ရှိတယ်လို့ထင်ကြေးပေးနေကြပါတယ်အခုလာမယ့်အိုလံပစ်ပွဲမှာရှင်ပြိုင်မယ့်အားကစားသမားတွေတည်းက20ကျော်ဟာတားမြစ်ဆေးတွေသုံးဆွဲတာတွေ့ကြောင်းတွေ့ရှိရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှန်ချင်
းကောင်းပါပြီရှင်နောက်ပိုင်းသတင်းလွှာတွေတင်ဆက်တဲ့အခါမှာလဲအမေရိကန်ရဲ့အနုမြူပုံဂျက်ကြခံရတဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်သမ္မတတအူးအနေနဲ့သမ္မတအိုဘားမားပထမဆုံးတွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်လို့အသေးစိတ်တင်ပြပေးဖို့ရှိပါတယ်ဒါအပြင်မကြာခင်လာမယ့်လာရီတွင်မှာဒီအမေရိကန်သမ္မတရွေးကောက်ပွဲမှာဘသူတွေအသာစီးရနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့အမေရိကရောက်မြန်မာတွေရဲ့အမြင်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။တခါဇူလိုင်လအတွင်းကျင်းပတော့မယ့်27ရာစုပင်လုံနီလာကမှာအရက်ဖက်အဖွဲ့အစည်းတွေပါဝင်တင့်မတင့်ဘယ်လိုသဘောထားရှိပါသလဲ
။ CSU Friends တရင်ကိုကြာတော့ကျမဝေခွဲမရဖြစ်တယ်။အဲ့တော့ CSU Friends ကတော့ CSU ရဲ့ CSU ရဲ့လုပ်ငန်းတွေ
ဒါကတော့မြန်မာလူငယ် foreign ဥဆောင်သူတအူးပြောသားတာပါနေပြည်တော်မှာနှစ်ရက်တာကျင်းပနေတဲ့27ရာစုပင်လုံနီလာခံပြင်ဆင်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းစီစဉ်အပြည့်မှထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ဂျပန်နိုင်ငံဟီရိုရှိမာမြို့ကခံစားခဲ့ရတဲ့လိုမျိုးနောက်တစ်ချိန်ထပ်ပြီးမဖြစ်အောင်တားဆီးဖို့အတွက်ဒီကဘာလုံးမှာတာဝန်ရှိတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောပါတယ်။လွန်ခဲ့တဲ့အနှစ်90ကဟီရိုရှိမာမြို့ကိုအနုမြူဘုံးနဲ့တိုက်ခိုက်ခဲ့တာမှာတေဆုံးသွားသူတွေကိုအမှတ်တရဂုံးပြုရဲနဲ့သမ္မတအိုဘားမားကပြောလိုက်တာဖြစ်ပါတယ်
။ We stand here in the middle of this city and force ourselves to imagine the moment the bomb fell.
ဒီမြို့လေကောင်မှာရက်ကျွန်တော်တို့ရက်ပြီးဘုံးချလာတဲ့အခိုက်အတန့်ကိုစိတ်ကူးအတွေ့ထဲမှာမြင်အောင်ကြည့်ကြပါတယ်။ဗမန်တေချာမသိပဲဇဝေဇဝါဖြစ်နေတဲ့ကလေးငယ်ရင်းကြောက်ရွံ့ထိတ်လန့်စိတ်ကိုလည်းခံစားကြည့်ကြပါတယ်တိတ်တဆိတ်ငိုကြွေးတန်ကိုကျွန်တော်တို့နားထောင်ပါတယ်ဒီဆူရတဲ့စစ်ပွဲတွေဒီမတိုင်ခင်စစ်ပွဲတွေသူ့နောက်ပိုင်းစစ်ပွဲတွေမှာတေဆုံးသွားခဲ့ရတယ်အပြစ်မဲ့သူတွေကိုအောင်းမေသတိရကြပါတယ်လို့ဟီရိုရှိမာငြိမ်းချမ်းရေးအမှတ်ရငြိမ်းချမ်းရေးပန်းချံမှာသမ္မတအိုဘားမားကပြောပါတယ်အဲ့ဒီပန်းချံကိုသမ္မတအိုဘားမားနဲ့ဂျပန်ဝန်ကြီးချုပ်ရှန်ဆိုအာဘေတို့အတူဖြတ်လျှောက်လာပြီးတမိုင်းမှတ်တိုင်တင်ခဲ့ကြတာဖြစ်ပါတယ်အမေရိကန်သမ္မတဘဲရက်အိုဘားမားဟာအမေရိကန်ကပထမဆုံးအနုမြူဘုံးနဲ့တိုက်ခိုက်ခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုနရှိတက်တန်းကာလအတွင်းသွားတဲ့ပထမဆုံးအမေရိကန်သမ္မတဖြစ်သွားပါပြီ။ဟီရိုရှိမာငင်းချင်းဗိမ္မာမှာလွမ်းသူပန်းခွေချပြီးတဲ့နောက်ဒီဖြစ်ရပ်ကိုဘယ်တော့မှမမေ့တဲ့အကြောင်းသမ္မတအိုဘားမားကပြောကြားခဲ့တာပါ။ကိုရီးယားနဲ့အမေရိကန်နိုင်ငံသားတွေအပေါင်းအနုမြူဘုံးကြောင့်တည်ဆုံသွားသူတွေကိုဂုဏ်ပြုဖို့အတွက်သူလာရောက်တာဖြစ်ပါတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်
။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS သွေးကြွတွေကိုရှင်းလင်းတဲ့တိုက်ပွဲအတွင်းနိုင်ငံကညုံပေါင်းတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဖာလူဂျာမြို့က IS သွေးကြွတမှုတူတည်ဆုံသွားခဲ့ရတယ်လို့ညုံပေါင်းတပ်ဖွဲ့ပြောခွင့်ရကတောက်ကြနေမှာပြောဆိုပါတယ်။လွန်ခဲ့တဲ့နှစ်ရက်ကဖာလူဂျာမြို့မှာရှိတဲ့စစ်သွေးကြွခေါင်းဆောင်မဟာအယ်ဘီလာဝီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗိုလ်မှူးကြီးစတီဗ်ဝါရန်ကဘက်ဂရက်မြို့ကနေရုပ်သံကတဆင့်ပြောဆိုလိုက်တာပါ။ညုံပေါင်းတပ်တွေဟာစစ်သွေးကြွဌာနချုပ်ရှိတဲ့နေရာကိုသတင်းအချက်အလက်တွေစုဆောင်းထားပြီးဘလဝီရှိနိုင်မဲ့နေရာကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒါဟာဒေသခံတွေကြားကျွန်တော်တို့ထူထောင်ထားတဲ့ထောက်လန်းရေးတွေကြောင့်မကြာခဏအဆက်အသွယ်ရှိနေတာကြောင့်ထိထိရောက်အများဆုံးလှုပ်ဆောင်ခဲနိုင်တာဖြစ်တယ်လို့ဘုံမူကြီးဝါရန်ကပြောပါတယ်။ပြီးခဲ့တဲ့၄ရက်အတွင်းသူတို့ညွန်ပေါင်းတပ်ဖွဲ့အနေနဲ့လေကြောင်းစစ်စင်ရေးအကြိမ်20လုပ်နိုင်ခဲ့ပြီးရန်သူ80ကျော်ကိုတုတ်တိုင်နိုင်ခဲ့တယ်လို့ဆိုပါတယ်။ဖာလူဂျာမြို့မှာအရသား5000ခန့်ရှိနေဆဲဖြစ်ပြီးဒီအရသားတွေအကာအကွယ်ပေးရဟာအီရန်အစိုးရရဲ့လုပ်ငန်းဖြစ်တယ်လို့လည်းဘုံမူကြီးဝါရန်ကပြောကြားသွားပါတယ်။
အီရန်ဟာနျူကလ িয়ার လက်နက်တွေထုတ်ရမှာတုံ့နိုင်တဲ့အရေးပါတဲ့ပစ္စည်းတွေအစုလိုက်ပြုံလိုက်တင်ထားတာကိုအကန့်အသတ်တစ်ခုအတွင်းမှာပဲထားဖို့အတွက်တမိုင်းဝင်သဘောတူညီချက်ကိုလိုက်နာမှုရှိပါတယ်လို့ကုလသမဂ္ဂ IAEA အနုမြေဆိုင်အေဂျင်စီကအစိုးရကစားထုတ်ပြန်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသဘောတူခဲ့တယ်လို့အီရန်ဟာစုဆောင်းထားတဲ့ရေလေးနဲ့ယူရေနီယမ်တွေကိုသတ်မှတ်ထားတဲ့ပမာဏအတွင်းမှာပဲရှိအောင်ထားတာတွေ့ရတယ်လို့ IAEA ကပြောပါတယ်။အီရန်ကသူ့ရဲ့ယူရေနီယမ်စုဆောင်းမှုကိုကီလိုဂရမ်300ပဲထားဖို့သဘောတူခဲ့ပြီးရေလေးအတွက်တန်ချိန်130အောက်ထားဖို့သဘောတူခဲ့တာပါအခုတွေ့ရှိချက်ကိုတောက်ကြံတွေကထုတ်ပြန်လိုက်တာဖြစ်ပြီးဒါဟာဂျန်ဂျူရီမှာသဘောတူညီချက်စတင်တက်ရောက်ချိန်ကစပြီး IAEA ကတင်သွင်းတဲ့ဒုတိယလေးလက်ပတ်စုံစမ်းစစ်ဆေးမှုအစဉ်ကစားဖြစ်ပါတယ်အီရန်ရဲ့နျူကလ িয়ার ပစ္စည်းစုဆောင်းထားမှုကိုကန့်သတ်ဖို့အတွက် 2015 ဇူလိုင်လမှာဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနဲ့အမေရိကန်တို့နဲ့အီရန်တို့ကြားသဘောတူညီချက်ရခဲ့တာပါအပြန်အလှန်အနေနဲ့အမေရိကန်နဲ့အနောက်နိုင်ငံတွေကအီရန်ပေါ်မှာချက်မှတ်ထားတဲ့အီရန်ရဲ့ရေနံတင်ပို့မှုအပါအဝင်စီးပွားရေးအရေးယူဒဏ်ခတ်မှုတွေကိုရုပ်သိမ်းပေးရမှာဖြစ်ပါတယ်ဒါပေမဲ့အမေရိကန်ကတော့အီရန်ဟာအရှေ့လယ်ပိုင်းဒေသကိုလက်နက်တွေနဲ့ပဲ့ထိန်တက်ဒုံးကျည်စနစ်တွေပို့ပေးတယ်လို့ဆက်ဆွဲပြီးသူ့ရဲ့ဒဏ်ခတ်အရေးယူမှုတွေကိုဆက်ပြီးထားနေစေပါ
မက်ဆီဒိုနီးယားနယ်စပ်အနီးဖြစ်ကြက်ဆန်ပြုလုပ်ထားတဲ့အီဒိုမီနီစခန်းကဆုတ်ခွာပြီးဂရိနိုင်ငံကဒုက္ခသည်စခန်းတွေမှာနေနေကြရတဲ့ရွှေပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ရကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောကြားလိုက်ပါတယ်ဒုက္ခသည်တချို့ဟာလေဝင်လေအတွက်မကောင်းတဲ့ကုန်းလောင်ယုံဟောင်းတွေဆက်ယုံဟောင်းတွေမှာအစင်တန်းနေကြစွာပြုတ်သိပ်နေထိုင်ကြရတယ်အစားအစာနဲ့ရေမလုံလောက်ဘူးအိမ်သာရေချိုးကန်လျှက်စစ်ပြီးမလုံလောက်ဘူးဆိုပြီး UNHCR ပြောခွင့်ရပုဂ္ဂိုလ်မီလစ်ဆာဖလိမင်းကဂျနီဗာမြို့မှာတောက်ကြနေကပြောကြားသွားတာဖြစ်ပါတယ်ဒီလူတွေအတွက်ပုံမှုကောင်းမွန်တဲ့နေရာကိုဥရောပသမဂ္ဂကထောက်ပံ့ထားတဲ့ငွေတွေနဲ့အစောတလင်ရှာဖွေဖို့လေဂရိအာနာပိုင်တွေကိုဖလိမင်းကတောင်းဆိုလိုက်ပါတယ်စကန်အပြောင်းအရွှေ့မှာမိသားစုတချို့တကွဲတပြားစီဖြစ်သွားရတာဟာလဲစိုးရိမ်ပွေရာဖြစ်တယ်လို့ UNHCR ကဆိုပါတယ်ဒါပေမဲ့ဒီလိုပြောင်းရွှေ့တာဟာအင်အားသုံးပြောင်းရွှေ့ခိုင်းတာမဟုတ်ဘူးလို့လည်းပြောကြားထားပါတယ
် UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ် Mr. Ban Ki-moon ရဲ့ဒီသတင်းပတ်ထဲသူ့မွေးရထားနေတောင်ကိုရီးယားနိုင်ငံကိုတွားရောက်လဲပတ်မှုကနေသူဟာရှစ်နှစ်ထဲကုလသမဂ္ဂတာဝန်တွေပြီးဆုံးတဲ့အခါမှာတောင်ကိုရီးယားသမရဖြစ်ဖို့အတွက်ကြိုးစားနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။ရှစ်နှစ် January လ1ရက်နေ့မှာကိုရီးယားကိုပြန်မယ်လို့ဒီသတင်းပတ်ထဲချင်းပါတဲ့ငင်းချိုင်းရဲ့တာယာဝါပြောရေးဆိုင်ရာ Jeju Forum Senior ကတိကျတွေ့ဆုံပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကသတင်းထောက်တွေကိုပြောခဲ့တာပါ။ကိုရီးယားနိုင်ငံသားတယောက်အနေနဲ့လို့အောင်မှာကအဲ့ဒီချိန်မှာဒီယာရုအတွက်စဉ်းစားဖို့နဲ့ဆုံးဖြတ်ချက်ချဖို့အပြင်လို့အောင်ရင်အကြံဉာဏ်တွေယူဖို့ပါလို့အောင်မှာပါလို့လည်းပြောပါတယ်။အဖြစ်ကအတိတ်ပဲနှစ်ခေါက်ထွက်နေတာမို့မစ္စတာဘန်ဟာသမရဝင်းအရွေးခံမှုအတွက်လုံနိုင်ပြီးဖြစ်နိုင်တာကလက်ရှိစီနူရီပါတီကနေဝင်းအရွေးခံနိုင်တယ်လို့မီဒီယာတွေကတွက်ဆခဲ့ကြတာပါ။ဒီပါတီကဧပြီလတုန်းကလွှတ်တော်မှာအများစုနေရာကိုလက်လွတ်ခဲ့ရတာမို့တကယ်လို့မစ္စတာဘန်လိုလူသားကိုယ်စလဲဖြစ်နေဝင်းအရွေးခံရင်ပါတီရဲ့နိုင်ငံအလားအလာအရှိန်ဟုန်နဲ့တိုးလာနိုင်တယ်လို့တွက်ပါတယ်။မစ္စတာဘန်ဟာတောင်ကိုရီးယားရဲ့တမရဖြစ်မှတ်နေတယ်လို့ကုလသမဂ္ဂအရာရှိအများစုကတွက်နေတာကြားပါပြီလို့ဥရောပကောင်စီရဲ့နိုင်ငံခြားဆက်ဆံရေးကျွမ်းကျင်သူရစ်ချတ်ဂိုဝန်ကပြောပါတယ်မစ္စတာဘန်ကတော့သူ့နိုင်ငံမှာလူကြိုက်တိတ်များပြီးတမရလောင်းဖြစ်ဝင်ပြီးအရေးခံမယ်ဆိုရင်ထောက်ခံမယ်ကောင်းကောင်းရနိုင်ပါတယ်ဂန်နမ်စတိုင်ကတဲ့ဗီဒီယိုနဲ့2012ခုနှစ် YouTube ကနေကဘာကျော်ခဲ့တဲ့ဆိုင်မပေါ်ခင်ထိတောင်ကိုရီးယားမှာသူကနာမည်အကြီးဆုံးလို့မစ္စတာဘန်ကကုလသမဂ္ဂသတင်းသမားတွေနဲ့အမြဲလိုလိုနောက်ပြောင်ပြောလို့ရှိပါတယ်
2012လန်ဒန်အိုလံပစ်အာဂဇာသမားတွေစီကသွေးနမူနာကိုပြန်လည်စစ်ဆေးရမှာအာဂဇာသမား23ဦးဟာတားမြစ်ဆေးသုံးစွဲထားတာကိုတွေ့ရတယ်လို့ IOC ကနိုင်ငံကအိုလံပစ်ကော်မတီကပြောကြားလိုက်ပါတယ်ဒီအာဂဇာသမား23ဦးဟာနိုင်ငံပေါင်း6နိုင်ငံကဖြစ်ပြီးအာဂဇာ5မြို့မှာရှင်ပြိုင်ခဲ့သူတွေဖြစ်ပါတယ်နောက်ဆုံးအတည်ပြုစစ်ဆေးမှုပြုလုပ်ပြီးချိန်အထိဒီလူတွေဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောကြားမှာမဟုတ်ဘူးလို့ဆိုပါတယ်အခုလိုတားမြစ်ဆေးသုံးစွဲမှုကိုအတည်ပြုပြီးဆိုရင်ဒီလူတွေဟာဩဂုတ်လမှာကျင်းပမယ်ရီယိုဒီဂျနေရိုအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ခွင့်ရတော့မှာမဟုတ်တဲ့အပြင်အရင်လန်ဒန်အိုလံပစ်ပွဲမှာရခဲ့တဲ့ဆုတွေကိုလည်းပြန်လည်အသိခံရမှာဖြစ်ပါတယ်။2008ဘေကျင်းအိုလံပစ်သွေးနမူနာ450ကျော်ကိုစစ်ဆေးခဲ့ရမှာအာဂဇာသမား32ဦးဆေးမအောင်ခဲ့ပဲအဲ့ဒီထဲက14ဦးဟာရုရှားအာဂဇာသမားတွေဖြစ်ကြပါတယ်။
အမေရိကန်နိုင်ငံသားအများစုကခုခါမှာသူတို့ရဲ့သတင်းချက်လက်တွေကိုလူမှုမီဒီယာကွန်ရက်တွေကနေတဆင့်အဓိကရယူနေတယ်လို့လူမှုစစ်တမ်းမှာပထမဆုံးအကြိမ်ဖြစ်တွေ့ရပါတယ်။ပြည်ဦးသူတေသနဌာနကကောက်ယူတဲ့စစ်တမ်းအတွက်တုံ့ပြန်သူ62ရာခိုင်နှုန်းကသူတို့ဟာသတင်းချက်လက်တွေကိုရဖို့ Facebook တို့ Reddit တို့ Twitter တို့လိုလူမှုကွန်ရက်တွေကိုသုံးနေတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့6နှစ်တုန်းကပြည်ကအလားတူစစ်တမ်းကောက်ခံခဲ့တဲ့ကောင်က45ရာခိုင်နှုန်းလောက်ပဲသုံးကြတာပါ။အများဆုံးသုံးတဲ့လူမှုကွန်ရက်က Facebook ဖြစ်ပြီးအဲ့ဒီမှာပုံမှန်သုံးသူ66ရာခိုင်နှုန်းလောက်ရှိပြီးအဲ့ထက်ကသုံးပုံနှစ်ပုံကတော့တငယ်ချင်းတွေတင်ထားတဲ့သတင်းတွေပါတဲ့ site တွေကိုရှာကြည့်ကြတယ်လို့ဆိုပါတယ်
။အနောက်တိုင်းအခြေပြု Evangeli Christian တွေရဲ့အထောက်ပံ့နဲ့ထူထောင်ထားတဲ့ပျုံယန်းသိပ္ပံနဲ့ဆက်မှုတက္ကသိုလ်ဟာမြောက်ကိုရီးယားအပေါ်နိုင်ငံတကာပိတ်ဆို့မှုကြောင့်ဗန်ဒါရီအခက်ခဲနဲ့ကြုံနေရတယ်လို့တက္ကသိုလ်ရဲ့အဓိပတိဒေါက်တာချင်းဖို့ဘတ်ကပြောကြားလိုက်ပါတယ
်။စနေနေ့နေ့နဲ့ခင်းသတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလှော်တွေကိုဆက်လက်ထုတ်လင်းပါပါ။ NLD အစိုးရသက်လက်ထက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအရက်ဖက်အဖွဲ့အစည်းတွေကိုလက်နက်ကင်အဖွဲ့တွေနဲ့တန်းတူပါဝင်ဆွေးနွေးခွင့်ပေးတင်တယ်လို့လူငယ်အဖွဲ့အစည်းတွေကိုလည်းပါဝင်လေ့လာခွင့်ပေးတင်ကြောင်းလူထုခြေပြုအဖွဲ့အစည်းခေါင်းဆောင်တွေကပြောပါရယ်။ဇူလိုင်လအတွင်းကျင်းပတော့မယ့်တည်ထောင်စုငြိမ်းချမ်းရေးညီလာခံမှာအရက်ဖက်အဖွဲ့အစည်းတွေပါဝင်မယ်ဆိုရင်ညီလာခံဖောင်းပွားသွားနိုင်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမနေ့ကနေပြည်တော်မှာစတင်ကျင်းပတဲ့ညီလာခံပြင်ဆင်ရေးဆွေးနွေးပွဲအတွင်းမှာပြောကြားသွားတာကိုသူတို့ကအခုလိုတုံ့ပြန်ပြောဆိုသွားတာပါဒီ21ရာစုပင်လုံညီလာခံခေါ်ယူတဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေကိုဘာကြောင့်ကန့်သက်ရတယ်လဲဆိုတာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကဆွေးနွေးပွဲအတွင်းအခုလိုပြောသွားပါတယ
်ဆွေးနွေးကနေမှာဆိုလို့ရှိရင်ညီညာရေးဆွေးနွေးပွဲထဲမှာထည့်ပြီးတော့လှုပ်ဆောင်တဲ့ဟာတွေလည်းရှိတယ်ဆိုကြတော့ညီညာရေးအနေနဲ့ဖိုရမ်တစ်ခုအနေနဲ့ CS ဆိုတွေကပါဝင်ပြီးတော့ဆောင်ရွက်ဆောင်ရွက်လည်းရှိပါတယ်အဲ့တော့ကျမတို့အနေနဲ့ကတော့ဒီဒုတိယနေလန်းကိုကျမတို့သွားလဲဆိုပြီးတော့ဒီလိုစဉ်းစားထားပြီးဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင် CS ဆိုရင်တော့လည်းများလာပါပြီ။ဒါပေမဲ့ CS ဆိုရင်ပါဒီငင်းကြိုင်းနေလန်းကနေမှထည့်လိုက်လို့ဆိုလို့ရှိရင်အစ်မနေလန်းကနေဖောင်းပွားသွားနိုင်ပါတယ်။ကျမတို့နေလန်းရဲ့အဓိကလိုအပ်ချက်ကတော့ TV နည်းနည်းနဲ့နိုင်ငံရေးဖြစ်စဉ်တွေကိုအကောင့်ထဲပေါ်ပေးနိုင်ဖို့ပဲဖြစ်ပါတယ်။ဒါကြောင့်ဒီမားတို့ဟာ CS Carol Forum တခုကိုထူထောင်မယ်လို့ဒီမားတို့ဟိုအရာစဉ်းစားထားပြီးတော့လုပ်တော့မှာဖြစ်ပါတယ
်။လက်နက်ကင်ပဋိပက္ခမှာဒုက္ခရောက်နေတဲ့ပြည်သူတွေကိုကိုစားပြုဖွဲ့စည်းထားတဲ့လူထုအခြေပြုအဖွဲ့တွေကိုအခုလိုအရေးကြီးတဲ့နိုင်ငံရေးဖြစ်စဉ်တွေကနေတီးခြားခွဲထုတ်ပြီးစဉ်းစားခြင်းအပြင်တကယ်စစ်မှန်တဲ့လူထုအတန်းကိုငြိမ်းချမ်းရေးညီလာခံကနေကိုစားပြုနိုင်မှာမဟုတ်ဘူးလို့ကချင်ငြိမ်းချမ်းရေးကွန်ရက်ကိုဦးဆောင်နေသူလည်းဖြစ်ကိုတိုင်လည်းနိုင်ငံတကာအမျိုးသမီးတတိဆုရှင်ရရှိထားတဲ့မတ်မေဇဘယ်ဖြူက VOA ကိုပြောပါတယ်။ဟိုတ
ရားစင်ဆိုတာအဲ့လိုမျိုးဆိုတာကအင်ကြားစဉ်းစားရမယ့်သူတွေကိုမဟုတ်ဘူးလို့ကျွန်တော်ကသာမင်းနဲ့ရှင်း။ဘာကြောင့်လဲဆိုတော့လက်နက်ကိုင်ဖွဲ့စည်းပြီးနိုင်ငံရေးပါတီလေးတွေပေါ့နော်။ရဲစုကြီးရဲ့အမြင်နဲ့အဆုံးခံတာဟာလေအတူတူပဲဒီကိစ္စကတော့ဖြစ်ပါတယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့ဘက်ကနေတစ်ခါလေဖြစ်ဖြစ်ဟိုဘယ်လိုဆိုလို့ရလဲဖြစ်ဖြစ်ဒီလိုကိုပေါ်သားဖြစ်တဲ့ဒီလိုလေးကအရက်ဆက်နောက်ဖွဲ့ပြီးကိုအမဲရမ်းနေခြံရထားတဲ့အတွက်ကြောင့်ကျွန်တော်တို့ခဲတာမှာဒီလိုလိုလာတဲ့အရာကိုထည့်ပြီးစုံလို့နေရမှာကျွန်တော်တို့အားနည်းလို့ကျွန်တော်တို့ပြောချက်ဆို
ဒေါက်ဆာစုကြည်ပြောကြားသွားတဲ့အထဲငင်းငင်းရေးဖြစ်စင်မှာအရက်ဖက်အဖွဲ့တွေကို foreign အနေနဲ့တတ်တတ်ထားမယ်ဆိုတဲ့မူဟာတည်ရင်းငင်းငင်းကြီးနဲ့ပတ်သက်လို့လက်ရှိအရက်ဖက်အဖွဲ့အစည်းတွေ foreign ဖွဲ့ပြီးဆောင်ရွက်နေတဲ့အပေါ်မှာနားလည်မှုကိုရှုပ်ထွေးစေချောင်းမြန်မာလူငယ် foreign ဦးဆောင်ကော်မတီဝင်လည်းဖြစ်နိုင်ငံတကာလူငယ်ခေါင်းဆောင်ဆုရှင်လည်းဖြစ်တဲ့မတ်တင်စာရွှင်လဲကြီးကပြောပါတယ
်ဆရာစု foreign ဆိုတဲ့တရင်ကိုကြားတော့ကျမဝေဝဲနေရဖြစ်တယ်အဲ့တော့ CSU friends တော့ CSU တီးတဲ့ဆိုရလုံးနေတဲ့မြန်မာ CSU friends တော့တီးတဲ့ရှိပါတယ်အဲ့ဒါမှဆိုလည်းငင်းချင်းဆိုရင် issue ကတိုက်ပါနေရေပေါ့နော်အဲ့ဒါမှငင်းချင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ထဲတော်ဝင်ပြောဆိုခဲ့တာ issue တွေထုတ်ခဲ့တာအများကြီးရှိတယ်ဒီချိန်ထဲမှာလည်းငင်းချင်းနဲ့ပတ်သက်တဲ့ဒီ civil society to follow foreign နေလောက်ထားရအများကြီးရှိတယ်သူတို့ဆိုရင်တစ်နှစ်ကို၃လချိန်လောက်လုပ်ပြီးတော့ဒီကိစ္စဆက်တင်ရင်းထုတ်ပြန်တာရှိရေပေါ့နော်
ဒါပြင်လူငယ်အဖွဲ့အစည်းတွေအတွက်အရေးကြီးတဲ့ငြိမ်းချမ်းရေးညီလာခံမှာတက်ရောက်လေ့လာခွင့်ကိုလည်းဆုံးရှုံးစေတယ်လို့သူကဆိုပါတယ
်။ဒီတော့တခြားလူစင်တာကဖြစ်စင်ပေါ့နော်ဒီ process မှာဒီငြိမ်းချမ်းရေးပတ်သက်တဲ့ဒီလိုညီလာခံတွေ နောက်ပြီးခဲ့တဲ့ UPWC တို့နောက် SCCT တို့နဲ့လည်းကျွန်တော်တို့အများအားဖြင့်ဆုံပြီးတော့သူတို့ကြီးကသတင်းဖက်လက်တွေအများအားပြန်လာခံရပါတယ်။ဒါဆိုကိုယ်တိုင်ကလူငယ်တွေအနေနဲ့ပါဝင်ခွင့်မရတဲ့ကြောင့်မို့ဒီလိုပွဲတွေမှာကိုယ်တိုင်တက်ရောက်ခွင့်ရဖို့လည်းကျွန်တော်အများအားဖြင့်တောင်းဆိုခဲ့ရတယ်ကဒီကောင်းမွန်တဲ့အကြောင်းအပြည့်သဘောဆောင်တဲ့လက္ခဏာဘက်ကိုရောက်လာခဲ့ပြီမြင်အခုချိန်မှာတော့ Social Friends ဆိုတဲ့ကောင်းစဉ်အောက်မှာပဲလူငယ်တွေကတာဝန်ရမယ့်ပုံစံမျိုးဖြစ်သွားတဲ့ဆိုတဲ့အခါမှာဒီ process ကိုကျွန်တော်လူငယ်တွေလိလာခွင့်ရနိုင်တဲ့ခွင့်ဆုံးရှုံးနိုင်တယ်ဆိုတော့ခံစားချက်မျိုးဖြစ်ပေါ်လာတယ
် NLD အစိုးရအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအကောင့်ထဲဖော်ရမှာအပိုင်းနှစ်ပိုင်းရှိနေပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖွဲ့စည်းပြီးတဲ့နောက်27ရာစုပင်လုံညီလာခံခေါ်ယူมาဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာနှစ်ရက်တာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်ရှင်မကြာခင်မှာတော့မြန်မာနိုင်ငံမှာလိုင်စင်မဲ့ကားတွေရဲ့ပြဿနာကို NLD အစိုးရကဘယ်လိုကင်တွေဖြေရှင်းမလဲဆိုတဲ့အကြောင်းနားဆင်ရဖို့ရှိပါတယ် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ရဲ့အနုမြူပုံးကျဲချခံရတဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်သမ္မတတဦးအနေနဲ့သမ္မတအိုဘားမားပထမဆုံးတွားရောက်တာဟာဂျပန်အမေရိကန်ချစ်ချည်ရေးအတွက်ကောင်းမွန်စေတဲ့ဆိုပေမဲ့လူသားတပ်ပေါင်းများစွာဆုံးရှုံးစေခဲ့တဲ့အနုမြူပုံးကျဲချခံခြင်းအတွက်အမေရိကန်ဘက်ကတောင်းပန်ဖို့လိုတယ်လို့ဂျပန်ပြည်သူတွေကယူဆနေကြပါတယ်။ကိုညံဝင်းအောင်ကအပြည့်စုံကိုပြောပြမှာပါရှင်
။ဂျပန်နိုင်ငံဟီရိုရှိမာမြို့ခံစားရတဲ့လူမျိုးနောက်တစ်ကြိမ်ထပ်မဖြစ်အောင်တားဆီးဖို့တကမ္ဘာလုံးမှာတာဝန်ရှိတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။လွန်ခဲ့တဲ့အနှစ်90ကဟီရိုရှိမာမြို့ကိုအနုမြူပုံးကျဲချခံရခြင်းတုန်းကတေဆုံးသွားသူတွေအတွက်သမ္မတအိုဘားမားကဟီရိုရှိမာငြိမ်းချမ်းရေးပညာမှာအမှတ်တရဂုဏ်ပြုစကားပြောဆိုခဲ့တာပါ။အခုလိုအနုမြူပုံးနံခံရတဲ့ဟီရိုရှိမာမြို့ကိုသမ္မတအိုဘားမားလဲပတ်တာဟာဂျပန်အမေရိကန်နှစ်နိုင်ငံကြားဆက်ဆံရေးမှာဘယ်လောက်ထိရေးပါသလဲ။ဂျပန်ပြည်သူတွေရဲ့ခံစားချက်ကရောဘယ်လိုရှိသလဲဆိုတာနဲ့ပတ်သက်လို့ဂျပန်သတင်းစာဆရာဦးရွှေဘခေါ်ဟီဆာဟိုတာနာဘဲရဲ့အမြင်ကတော့
အနုမြူပုံသာခါရပြီတော့အခုအချိန်အသက်ရှင်တဲ့ပုံကိုယ်တွေနဲ့သမတအိုဘားမားလက်တွဲနှုတ်ဆက်ပြီတော့စကားပြောတာတွေရုံမြင့်တန်ကြားကသတင်းပြလိုက်တယ်ဒါကိုကြည်ကြည်အားဖြင့်ဂျပန်အများစုကတော့သမတအိုဘားမားအမေရိကန်ပြည်သူ့မှာတဲ့ဒီကံကွယ်တဲ့အတန်းတွေအများကြီးရှိတယ်ဆိုတော့လေဘယ်လိုပဲဖြစ်ဖြစ်ဒီဟီရိုရှိမာကိုအခုတာဝန်လက်ရှိသမ္မတကြီးဒါသည်ဆိုတာကိုတော့ဂျပန်အနေနဲ့တော့ဒါကိုကြော်စော်တဲ့သဘောရှိတယ် appreciate လုပ်နေတယ်တော့လဲစားတယ်လဲစားကြတယ်တော့ကျွန်တော်ထင်ပါလေခင်ဗျာတောင်းပန်ဖို့ဆိုတာကဂျပန်အနေနဲ့တော့ဒါလည်းအချက်ပေါ့နော်လူသားမစားလဲအမှုမျိုးပေါ့ကြတာနဲ့ပတ်သက်ပြီးတော့ဘုံကျဲတာနဲ့ပတ်သက်ပြီးတော့တောင်းပန်စေခြင်းနဲ့စိတ်တော့ရှိပါလေဒါပေမဲ့အမှုမျိုးဘုံကြဖို့မလိုမကြရင်လည်းဂျပန်လည်းနဲ့ချလာပဲဆိုတဲ့အယူအဆဂျပန်မှာရှိတယ
်အမေရိကန်ကဂျပန်ကိုအမှုမျိုးဘုံကျဲချခဲ့တာကိုတော့ဂျပန်ပြည်သူတွေစိတ်ထဲမှာမေ့ပျောက်သွားမှာမဟုတ်ပေမဲ့ဒီကိစ္စတစ်ခုတည်းကြောင့်ဂျပန်အမေရိကန်ဆက်ဆံရေးထိခိုက်တာမျိုးမရှိနိုင်ဘူးလို့ဦးရွှေဘကဆိုပါတယ်
တကယ်တကယ်ခါရတဲ့သူတွေစိတ်ထဲမှာတော့ဒါပျောက်သွားမှာမဟုတ်ပါဘူးခင်ဗျဒါပေမဲ့နီကိုနစဲကြောကြာခဲ့ပြီဖြစ်တဲ့ဆိုတော့လေဒါကိုဝေဘာပစ်တင်တာမျိုးဂျပန်မှာအခုလောလောဆယ်တိတ်မရှိဘူးတော့ကျွန်တော်ထင်ပါလေအခုလောလောဆယ်ဂျပန်မှာညီပွားနေလားအိုကီနာဝါကိစ္စပဲဒါအမေရိကန်နဲ့ပတ်သက်တဲ့အရေးကြီးတဲ့ကိစ္စပေါ့
တစ်ဖက်မှာပြန်ကြည့်ရင်ဒုတိယကမ္ဘာစစ်မတိုင်ခင်နဲ့ဒုတိယကမ္ဘာစစ်အတွင်းဂျပန်ရဲ့ကျူးကျော်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုအာရှနိုင်ငံတချို့ကခံစားခဲ့ရပါတယ်။အဲ့ဒီလုပ်ရက်တွေနဲ့ပတ်သက်လို့ဂျပန်အစိုးရကတောင်းပန်ဖို့တောင်းဆိုကြတဲ့နိုင်ငံတွေလည်းရှိနေပါတယ်။ဒီအချက်နဲ့ပတ်သက်လို့ဦးရွှေဘကအခုလိုရှင်းပြပါတယ်
။ကျွန်တော်ကတော့ဂျပန်ကတော့တောင်းပန်ဖို့တင့်တယ်ထင်ပါရဲ့။ဒါပေမဲ့အခုလည်းရှိအစိုးရပေါ့နော်။ဝန်ကြီးချုပ်အဘေအစိုးရဆိုရင်တော့လုံးဝဂျပန်ရဲ့အရှိတောင်အရှာတရုတ်ကိုကျူးကျော်ဝင်ရောက်တိုက်ခိုက်တဲ့စစ်တော်မမီးဘူးဗျသူတို့ရဲ့တမိုင်းရှူတာဟာဆိုရင်တော့မလူဝဲမရှောင်တာနဲ့ဂျပန်တိုက်ရတယ်ဆိုတာမျိုးအခုတစ်ခါသူတို့စိတ်ထဲမှာရှိမယ်ထင်ပါလေမှန်ကတော့ဂျပန်ကျူးကျော်ရဲ့စစ်ရုတ်ခဲလာပေါ့ဒါတော့ပန်ပန်ရမယ်ထင်ပါလေကျွန်တော်လည်းလည်းတော့အဲ့လိုပဲထင်တယ်ခင်ဗျ
ဒုတိယကမ္ဘာစစ်အဆုံးသတ်ခံသည့်ရက်ပိုင်းအတွင်း1945ခုဩဂုတ်လ6ရက်နေ့မှာအမေရိကန်စစ်လေယာဉ်တစ်စင်းကကမ္ဘာပထမအဆုံးအနုမြူပုံးကိုဟီရိုရှိမာမြို့မှာကျဲချခဲ့တာပါအ အဲ့ဒီတိုက်ခိုက်မှုကြောင့်လူထောင်ပေါင်းများစွာသေဆုံးခဲ့ပြီးနောက်ထပ်မျိုးဆက်ပေါင်းများစွာရေဒီယိုဓာတ်တက်တိအစိတ်တင်ခဲ့ကြရပါတယ်။ဟီရိုရှိမာကိုအနုမြူဘုံနဲ့တိုက်ခိုက်ပြီးနောက်၃ရက်အကြာမှာတော့နာဂါဆာကီမြို့ကိုနောက်ထပ်အနုမြူဘုံတစ်လုံးကျဲချခဲ့တာကြောင့်လူထောင်ပေါင်းများစွာထပ်ပြီးသေဆုံးခဲ့ရပါတယ်။1945ခုဩဂုတ်လ15ရက်နေ့မှာတော့ဂျပန်နိုင်ငံအနေနဲ့ချွင်းချက်မရှိလက်နက်ချကြောင်းဂျပန်ဘုရင်အေကရစ်ဟီရိုဟီတိုကကြေညာခဲ့ပြီးဒုတိယကမ္ဘာစစ်ကိုအဆုံးသတ်စေခဲ့ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြသွားတာပါရှင်။အခုလိုဒီသမ္မတဥပမရဲ့ဂျပန်ခီးစဉ်အကြောင်းကိုနားဆင်ခဲ့ပြီးရဲ့နောက်မှာတော့နိုဝင်ဘာလမှာကျင်းပတော့မယ့်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းလွှာကိုဆက်လက်တင်ပြကြပါမယ်။အမေရိကန်ပြည်ထောင်စုမှာတော့အဓိကနိုင်ငံရေးပြိုင်ဘက်ပါတီကြီးတစ်ခုဖြစ်တဲ့ Republican နဲ့ Democratic ကြားရွေးကောက်ပွဲမဲဆွယ်မှုတွေဟာတဖြည်းဖြည်းနဲ့အချိန်မြင့်လာနေပါပြီ။ဒီလိုအချိန်မှာ Republican Party ဘက်ကကတိကျွဲတထေးကြီး Donald Trump, Democrat Party ဘက်ကနိုင်ငံသားရေးဝန်ကြီး Hillary Clinton နဲ့အထက်လွှတ်တော်အမတ် Bernie Sanders တို့ကြားဘသူကမြမအရေးကိုအလေးထားဆောင်ရွက်နိုင်မလဲ။လာမယ့်ရွေးကောက်ပွဲမှာဘသူကအသာစီးရနိုင်ခြေရှိတယ်လဲဆိုတာတွေနဲ့ပတ်သက်ပြီး America ရောက်မြမတွေရဲ့အမြင်တွေကိုမက်နန္ဒာချန်းကမေးမြန်းပြီးတင်ပြထားပါတယ်ရှင်။
အခုဆိုရင်အမေရိကန်ပြည်ထောင်စုမှာဒီနှစ်ကုန်ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်အိမ်ချက်မြေလုပ်ငန်းရှင်ကလေးအကျွဲတထေးကြီးဒေါ်နယ်ထရန့်က Republican Party ကိုကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းတရားဝင်ဖြစ်သွားခဲ့ပါပြီ။လာမယ့်နိုဝင်ဘာမှာကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲကြရင် Democratic Party ဘက်ကသမ္မတလောင်းဖြစ်လာနိုင်ခြေရှိတယ်လို့သုံးသပ်နေကြတဲ့ရခိုင်နိုင်ငံသားရေးဝန်ကြီးဟောင် Hillary Clinton နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။လောလောဆယ်ထိတော့ Democratic Party ဘက်မှာဘသူသမ္မတလောင်းဖြစ်လာမလဲဆိုတာမသေးကြသေးပါဘူး။ Democrat Party တွင်မှာတော့နိုင်ငံသားရေးဝန်ကြီးဟောင် Hillary Clinton နဲ့ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders တို့နှစ်ဦးအကြိမ်နဲ့ရှင်ပြိုင်နေကြတာဖြစ်ပါတယ်။ဒီလိုအခြေအနေမှာသူတို့နှစ်ဦးတည်းကဘသူကပြိုင်ဘက်ဖြစ်တဲ့ Republican Party သမ္မတလောင်း Donald Trump ကိုရှင်ပြိုင်နိုင်မလဲ။ America ရောက်မြန်မာတွေကရော Donald Trump နဲ့ပတ်သက်လို့ဘလို့အမြင်တွေရှိတယ်လဲဆိုတာသိအောင်လို့VOA မြန်မာပိုင်းရဲ့ editor ဟောင်းတဦးဖြစ်တဲ့ဦးထွန်းအောင်ကိုအရင်ဆုံးမေးကြည့်ခဲ့ပါတယ
်။အဲဒေါ်နယ်ထရမ့်ကိုသူတို့လူတွေကရှင်းနိုင်တာက Hillary Clinton ကပို့ပြီးတော့ရှင်းပြနိုင်တယ်။ဘာလို့လဲဆိုတော့သူ့ရဲ့အတွေ့အကြုံနဲ့သူကပို့ပြီးတော့အခွင့်အလမ်းကောင်းတယ်။ Bernie Sanders ကအမေရိကအများကသူတို့ကြည့်တာကသူကလက်ဝဲနည်းနည်းဆန်တယ် Socialist ဆန်တယ်ဆိုပြီးတော့အဲ့လိုတွေ့ကြတယ်မဟုတ်ဘူး။ဒေါ်နယ်ထရမ့်ကဟိုဘက်ကတက်လာရင်အဲ့ဒါကိုသူကဖိပြင်းမှာအမေရိကန်နိုင်ငံဟာဆိုရှယ်လစ်နိုင်ငံဖြစ်သွားမယ်ဘာညာဆိုအမေရိကန်ကဆိုရှယ်လစ်စသိကြောက်တာအဲတော့ခီလရီကလင်တန်ကကိုပြီးအခွင့်အလမ်းပိုးကောင်းတယ်ဒေါ်နယ်ထရမ့်ကနိုင်ွေးရ
အလားတူတက်ဆက်စ်ပြည်နယ်မှာနေထိုင်ပြီးတော့အမေရိကန်နိုင်ငံရေးကိုမပြတ်လေးလာနေသူဦးမျိုးအေးသိန်းကလည်းအထက်လွှတ်တော်အမတ်ဟောင်းလည်းဖြစ်သမ္မတဂရောဘဝနဲ့လည်းအိမ်မြူတော်မှာနေခဲ့ဘူးသူအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းတာဝန်လည်းယူခဲ့ဘူးတဲ့ဟီလရီကလင်တန်လို့အတွေ့အကြုံရင့်ကျက်သူကသာဒေါ်နယ်ထရမ့်ကိုရှင်းနိုင်လိမ့်မယ်လို့ယူဆပါတယ်။ကြိုတင်ကြောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ Republican Party သမ္မတလောင်းဖြစ်တဲ့ဒေါ်နယ်ထရမ့်ထက် Democrat Party ကိုယ်စားလှယ်နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကလူလူထောက်ခံမှုမှာအနည်းငယ်အသာစီးရနေတယ်ဆိုပေမဲ့လာမယ့်သမ္မတရွေးကောက်ပွဲမှာလုံးဝအနိုင်ရလိမ့်မယ်လို့တော့အခိုင်အမာပြောနိုင်တဲ့အနေအထားမရှိသေးပါဘူး။ဒါနဲ့ပတ်သက်ပြီးဦးမျိုးအေးသိန်းကသူ့အမြင်ကိုအခုလိုပြောပါတယ်။
အောက်ခြေလူတန်းစားတွေက revolution style ပေါ့နော်ပြောင်းလဲစရာတွေတော်ရှိတယ်ဒါပေမဲ့တကယ်တမ်းကြည့်လိုက်လို့ရင်တော့အိုဘားမားလည်းကြိုက်တဲ့လူက 50% အနည်းဆုံးရှိမှာမကြိုက်တဲ့လူက 3% ရှိမှာဒါပေမဲ့ဒီနိုင်ငံရဲ့ control လုပ်ထားတဲ့လူတွေရတယ်စီးပွားရေးလုပ်ငန်းရှင်တွေရတယ်များသောအားဖြင့်သူတို့ကပြောင်းလဲတွေကိုကျွန်တော်ထင်လောက်တော့သိပြီးမကြိုက်ကြအောင်ဖြစ်ဘုံနေမြဲကြားနေမြဲဆိုတဲ့စကားလူပေါ့နော်ဟဲ့ပြောသူတို့လည်းအများကြီးကြောင်းလဲသွားရင်သူတို့အတွက်ကလည်းမကောင်းဘူးတိုင်းပြည်အတွက်ကလည်းမကောင်းတဲ့အတွက်ကြောင့်ဘာမှတကြောင်းလဲမလုံနိုင်တဲ့လူတွေပဲဆက်ပြီးတော့အရေးခံရမယ်လို့ကျွန်တော်ယူဆတယ်။ဒါပေမဲ့လည်းအဲစိတ်ဝင်စားဖို့လည်းကောင်းပါတယ်စောင့်ကြည့်ရမလို့ကျွန်တော်ပြောတော့အားလုံး50-50တော့ရှိရတာဒါပေမဲ့အဲ့မှာ 3% လောက်ကဘယ်ဘက်ကပါဝါမလဲဘယ်ဘက်ကကြောက်ပါအောင်လဲအဲ့ဒီပေါ်မှာလည်းကျွန်တော်မူတည်ပဲထင်တာ
။ကလေးကျွဲတတိယကြီးဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရေးမိန့်ခွန်းမှာသူ့ရဲ့နိုင်ငံသားရေးမူဝါဒတရားမဝင်ရှေ့ပြောင်းဝင်ရောက်သူတွေပေါ်သဘောထားမွ슬င်တွေနဲ့ပတ်သက်တဲ့သဘောထားအမျိုးသမီးတွေပေါ်ခွဲခြားဆက်ဆံမှုရှိတဲ့စတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မကြာခဏဝေဖန်ထောက်ပြခံရတတ်လို့ရှိပါတယ်။ဦးမျိုးအေးသိန်းကတော့ Republican Party ဘက်ကဒေါ်နယ်ထရန့်သာသမ္မတဖြစ်လာရင် American မြန်မာဆက်ဆံရေးဟာလက်ရှိသမ္မတ Obama လက်ထက်ကလိုနှွေးထွေးမှုရှိမှာမဟုတ်ပဲ ဒီမိုကရက်ပါတီလောက်မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်အရေးစိတ်ဝင်စားမှာမဟုတ်ဘူးလို့သုံးသပ်ခဲ့ပါတယ် VOA မြန်မာပိုင်းရဲ့အယ်ဒီတာဟောင်းတဦးဖြစ်တဲ့ဦးထွန်းအောင်ကလည်းဒေါ်နယ်ထရန့်သမ္မတဖြစ်လာရင်ပြည်ပအရေးကိုအလေးပေးဆောင်ရွက်လိမ့်မယ်လို့မယူဆတဲ့အကြောင်းအခုလို့သုံးသပ်ခဲ့ပါတယ်
ဒီမြန်မာရေးစိတ်ဝင်စားမလားဦးစားပေးချက်ရှိမလားဆိုတော့အိုဘားမာတို့လောက်တော့ရှိမှမထင်ဘူးအဲသူကဒီပြည်ကိစ္စတွေသူကဟိုပို့ပြီးတော့လုပ်နေတယ်အမေရိကန်ရဲ့အကျိုးစီးပွားကိုကြည့်ပြီးတော့အဲ့ဒါလုပ်မှာပဲဒီအာရှဘက်တို့ဘာတို့ညာတို့ဘက်ကတော့သူကသိကြည့်တော့ကြည့်မှာမဟုတ်ဘူးသူကဒီဒီတွင်ရေးရမှာသူကပို့ပြီးတော့အဲ့ဒါဦးစားပေးပြီးတော့သူကလုပ်မှာပဲ
လာမယ့်ဇူလိုင်လ9ရက်နေ့မှာကျင်းပမယ်Republican Party ညီလာခံမတိုင်ခင်မှာတော့ Donald Trump ဟာ Democrat Party ဘက်ကသမ္မတကိုယ်စားလှယ်လောင်းတူဦးနဲ့စကားဆစ်ထိုးပွဲပြုလုပ်ဖို့လည်းရှိပါလေရှင်
။မျက်နှာနှာချမ်းပြပြသွားတာပါ။အခုလို American သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့နောက်ဆုံးရသတင်းတွေကိုလည်း VOA မြန်မာပိုင်းရုပ်သံမှာသောရရှင်တွေကြည့်ရှုနိုင်ကြပါလေရှင်။ဒါအပြင်လာမယ့်ဇူလိုင်လအတွင်းကျင်းပတော့မယ့် Party သမ္မတလောင်းရွေးကောက်ပွဲအခြေအနေတွေကိုလည်းကျမတို့ VOA မြန်မာပိုင်းကတိုက်ရိုက်ထုတ်လွှင့်သွားဖို့ရှိတယ်ဆိုတဲ့အကြောင်းကြိုတင်အသိပေးပါရစေရှင်အခုတော့ NLD အစိုးရကဒီလိုင်စင်မဲ့ကားတွေရဲ့ပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကြည့်ကြရအောင်ပါမြန်မာနိုင်ငံနေရာတော်တော်များများမှာအသုံးပြုနေကြတဲ့လိုင်စင်မဲ့ကားတွေရဲ့ပြဿနာကိုဖြေရှင်းရမှာခွင့်ပြုချက်လိုင်စင်အသစ်တွေထုတ်ပေးမှာမဟုတ်ဘဲထိထိရောက်ရောက်အရေးယူသွားမှာဖြစ်တယ်လို့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်ကားစေးကွက်အပေါ်မှာရိုက်ခတ်လာနေတဲ့တရားမဝင်ကားတင်သွင်းမှုကိုအစိုးရကကင်တွယ်ဖြေရှင်းမဲ့အစီအစဉ်တွေနဲ့ပတ်သက်လို့လွှတ်တော်မှာမနေ့ကမေးခွန်းထုတ်ရမှာဝင်ကြီးဦးတန့်စင်မောင်ကပြောဆိုသွားတာပါအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မေခကပြောပြမှာပါရှင
်အထူးသဖြင့်နေရီမှာတွင်တွင်ကျကျအသုံးပြုနေတဲ့လိုင်စင်မဲ့ကားပြဿနာကိုဖြေရှင်းဖို့အစိုးရမှာအစီအစဉ်ရှိမရှိအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်ကမေးခွန်းထုတ်ရမှာလိုင်စင်တစ်တွေထုတ်ပေးဖို့အစီအစဉ်မရှိတဲ့အကြောင်းဥဆောင်ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်ကဖြေကြားခဲ့တာပါ။ဟု
တ်ပါတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်တူးတဲ့ဒီဌာနရဲ့သဘောအရကတော့ဘုရားဝင်နိုင်စင်မရှိတာတွေကိုနိုင်စင်ရှိအောင်လုပ်ပေးခြင်းဒီဥပဒေကိုဥပဒေနဲ့ကျူးလွန်လာအောင်လုပ်တာလို့ကျွန်တော်ရဲ့တူးတဲ့သဘောအရတော့ခံယူပါတယ်။အဲကြောင့်ကျွန်တော်ကတော့ဘယ်လိုမှဒီဘုရားဝင်ဟာဘုရားမဝင်ဘူးဘုရားဝင်ဖြစ်အောင်တို့မပေးနိုင်ပါဘူးဒီနေရာမှာနင့်နာလာဆိုတဲ့ကိစ္စနင့်နာအောင်လုပ်တာဒီတိုင်းတိုင်းရှင်များတာလည်းဖြစ်ပါတယ်ဘုရားဥပဒေကိုလိုက်နာအောင်လုပ်မှသာဖြစ်မှာဖြစ်ပါတယ်ဘုရားဝင်လိုင်စင်မဲ့ရှင်များကိုလိုင်စင်ထုတ်ပေးနိုင်ဖို့စီစဉ်ရှိကြောင်းကြေညာလို့ပ
ါတရားမဝင်တင်သွင်းလာတဲ့ကားတွေကိုလိုင်စင်ထုတ်ပေးမယ်ဆိုရင်တရားဝင်တင်သွင်းလာတဲ့ကားစီးကွက်အတွက်နင့်နာနိုင်တယ်လို့ဒါဟာနိုင်ငံတကာအလေးအထတွေနဲ့လည်းမညီညွတ်ဘူးလို့ဦးတန်းစင်မောင်ကပြောပါရယ်ဒီအတွက်တရားမဝင်ကားတင်သွင်းမှုတွေကိုထိထိရောက်ရောက်နှိမ်နင်းသွားမယ်လို့သူကပြောပါရယ
်ခြေဘက်မှာရောက်ရှိနေတဲ့တရားမဝင်လိုင်းစင်မဲ့ပြည်များသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးစုအဖွဲ့များရဲ့ကြီးကြပ်မှုနဲ့နိုင်ငံငါးရေးတပ်ဖွဲ့ဒေသဆိုင်ရာဥချွေတာဝန်ရှိတဲ့အဖွဲ့အစည်းများနဲ့ပူးပေါင်းပြီးစီမံချက်ချမှတ်ပြီးရှောင်းတကင်းစစ်ဆေးခြင်းဖန်စီရေးယူခြင်းနေသဒေသဝန်ပေါင်းများမှထပ်မံ၍ဝင်ရောက်မလာနိုင်ရန်ဌာနစုကိုယ်ပိုင်ဖွဲ့များဖက်စီတာဝန်ပေးလျက်တင်းကျပ်စွာတန်းပြစ်ပိတ်ဆို့ခြင်းဥပဒေကိုရွေစက်ရှိရှိသို့ဖောက်သူလူများကိုထိရောက်ဟန်လာတဲ့ပြည်ထောင်များချမှတ်ရေးယူခြင်းဖြင့်ဆောင်ရွက်သွားမယ်ဖြစ်ပါကြောင်းဖြေကြားလိုပ
ါအော်တိုမိုဘိုင်းကားအယောင်စင်တာကဒေါက်တာဆိုးထွန်းကတော့လက်ရှိမှာဥပဒေကတသားတည်းဖြစ်ဖို့လိုနေပြီးကားတင်သွင်းမှုမှာဘသူမဆိုတည်စဲဥပဒေကိုလိုက်နာမှသာတရားဝင်ကားတင်သွင်းသူ၏အနေနဲ့တက်တာနိုင်မယ်လို့သူကအခုလိုမှတ်ချက်ပေးပါတယ်
တို့လည်းလည်းနေမဲ့ဒီလိုအနေထားတော့ကျွန်တော်မြင်လာတော့အများစုကတော့ဒီဌာနဆိုင်ရာတွေအထူးသဖြင့်လည်းကင်ဖွဲ့စည်းဌာနဆိုင်ရာတွေလည်းလည်းကင်ဖွဲ့စည်းပဲများပါတယ်။ဒါနဲ့အပြင်ကိုသာမန်လည်းလုပ်လက်စားအများစုကစီးတာတော့တိတ်မစီးကြပါဘူး။အစိုးရဥပဒေတိုင်းကိုပဲကြီးကြပ်ကြပ်တိုင်းတွေပြီးတော့လုပ်မယ်။ဒါတစ်ဖက်မှာလည်းခုနကလည်းကင်ငင်းငင်းဖွဲ့နေတယ်လေဒီတိုင်းနဲ့ကျွန်တော်ဆောင်ရွက်မယ်ပေါ့နော်။ဒါလို့ဆိုတော့ဒီနောက်ဒါပြီးခဲ့တဲ့အစိုးရအထက်မှာလည်းဒီကန်ရင်းရင်းရကားတွေလည်းဆင်ပေးရဆိုတာတစ်ခါလုပ်ပြီးခွန်တက်ကောင်နဲ့ပေးတယ်သူခွန်အောင်ဆောင်ရမလို့ဒါအဲ့ဒီမှာမလုပ်တဲ့သူရင်းရင်းရဖွဲ့ရတော့ဒီရင်းရင်းပါမျိုးရောင်းစားရရှိရကားတွေနဲ့ပြင်မဲ့ဆက်စီးကြတော့ပေါ့နော်ဒါပေါ်ကြံတော့ရှိကြတာပေါ့နော်အဲ့တော့ကျွန်တော်ကဥပဒေတိုင်းသွားရင်တော့အားလုံးတပြေးညီပေါ့နိုင်ငံသားတိုင်းတန်းသူခွင့်ရတော့ဖြည့်တင်တာပေါ့အများကြီးအကွန်ဆောင်ရဒီလိုလဲဆောင်တဲ့နေလို့ကျွန်တော်မြင်တယ်ဒီအဝင်တွေနဲ့အကွန်ကရများတယ်ဆိုတော့အကွန်ပြန်တော့ဘူး
လက်ရှိအစိုးရ၏ထုတ်ပြန်ချက်အရ2017ကနေ2016ထိရင်းစည်းရေ6သိန်းကျော်ကိုတရားဝင်လိုင်စင်ထုတ်ပေးထားပြီးဖြစ်တယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာယူဝက်မှာသရရှင်နေဆက်ပြီးနားဆင်ရမှာကတော
့ကျွန်တော်နိုင်ငံတော်မှာတကယ်အဲ့ဒီချိန်လေးကလိုနေတာကဒီ energy master plan မှာကို national education plan မှာကို
သိပ္ပံနဲ့ဤပညာကဏ္ဍမှာသရရှင်ဤအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်အမျိုးသမီးကဏ္ဍအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်
။ Suchi Kickstarts Peace Process ငင်းချင်းလုပ်ငန်းစဉ်ကိုဒေါ်ဆန်းစုကြည်စတင်လိုက်ပြီးဆိုရဲလယ်ရီရေကင်းရဲ့အတွေ့အမြင်ဆောင်းပါးကိုတော့တောက်ကြနေထုတ်ဘန်ကောက်ပို့စ်သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာငင်းချင်းရအောင်ကာလကြာရှည်စွာကြိုးပမ်းခဲ့ပေမဲ့နိုင်ငံလုံးဆိုင်ရာ NCA ဖြစ်ရာစာချုပ်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့ထက်ဝက်သားပါဝင်နိုင်သေးတာဖြစ်ပြီးအခုတော့ဒီလုပ်ငန်းစဉ်အတွက်ခိုင်မာတဲ့အခြေလမ်းတွေနဲ့စတင်လိုက်ပြီလို့အစချီထားပါတယ်နိုင်ငံရေးညှိနှိုင်းမှုတွေစပြီးမလုပ်ခင်တယောက်အမြင်ကိုတယောက်နားလည်လက်ခံထားဖို့လိုရာမို့ဒေါ်စုကသူခန့်ထားတဲ့ငင်းချင်းဆိုင်ရာတိုင်ပင်ခံဒေါက်တာတင်မျိုးဝင်းနဲ့အတူဗိုလ်ချုပ်မှုချင်းမင်းအောင်နှိုင်းနေဆက်ရေးရာဝန်ကြီးစစ်ဖက်ညှိနှိုင်းမှုတို့နဲ့ပထမဆုံးတွေ့ဆုံခဲ့တာဖြစ်ပြီးဒေါ်စုရဲ့ပန်းနဲ့တဲ့ငင်းချင်းခြေလမ်းကိုစစ်တပ်ကသဘောကျခဲ့ကြောင်းစစ်ဗိုလ်ချုပ်ကြီးတွေနဲ့နှိစက်တဲ့အတိုင်းဝန်ကဆိုပါလေတဲ့ဒေါ်စုဘက်ကစစ်တပ်ရဲ့ရည်တည်ချက်ကိုလက်ခံခဲ့ပုံရပြီးအဓိကသုံးချက်ဖြစ်တဲ့ဆွေးနွေးပွဲတွေပြည်တွင်းမှာကျင်းပဖို့အရင်ဦးသိန်းစင်ခန့်ထားတဲ့ညှိနှိုင်းမှုဥအောင်မင်းလုပ်တယ်လို့ငင်းချင်းရဲ့အတွက်ကားတွေပါမစ်တွေနဲ့မဲလုံးပေးတာမျိုးမလုပ်ဖို့နဲ့စစ်တပ်ကလက်မခံတဲ့အဖွဲ့၃ဖွဲ့ဖြစ်တဲ့ရခိုင် AA တန်အန်းပလောင် TNL နဲ့ကိုကန့်အဖွဲ့တွေလက်နက်မချမချင်းလုံးလုံးဆယ်မှာပေးမပါဖို့အတွက်သဘောတူကြတာပါအရင်ကဒေါ်စုကိုပဲတိုက်ခင်နေတဲ့စစ်တပ်ကအခုပြောင်းလဲလာသလိုစစ်တပ်နဲ့အစိုးရကြားနားလည်မှုရနေတာကိုရှင်းရှင်းမြင်နိုင်တာမို့တချို့တိုင်းရင်းသားခေါင်းဆောင်တွေကဒေါ်စုသူတို့ကိုချမ်းပြီးသူတို့နဲ့မတင့်မြတ်တဲ့စစ်တပ်ဖက်လိုက်တော့မှစိုးရိမ်မှုတွေရှိလာတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာတပ်မတော်ကိုတီထောင်ခဲ့တဲ့သူ့ဖခင်ဗိုလ်ချုပ်ရဲ့လမ်းစဉ်ကိုလိုက်ပြီး27ရာစုပင်လုံးကြီးလာကန်ဖြစ် NCM လက်မှတ်ထိုးသူတွေရောမထိုးတဲ့အဖွဲ့တွေပါအားလုံးပါဝင်ပြီးမျှတာတဲ့အဖြစ်ရဖို့ရည်ရွယ်ပြီးကျင်းပတဲ့ဒီဆွေးနွေးပွဲကနေငင်းချင်းရင်နဲ့ဖက်ဒရယ်ပြည်ထောင်စုအရေးဆွေးနွေးဖို့ရှိတာပါတဲ့အခုငင်းချင်းရင်လုပ်ငန်းစဉ်မှာငင်းချင်းရင်အတွက်လမ်းပြမြေပုံရှင်းရှင်းလင်းလင်းမရှိသေးသလိုအရင်အစိုးရချထားတဲ့လမ်းစဉ်အတိုင်းဆလုပ်နေတာမို့လူတိုင်းကအယုံကြည်ရှိကြတာတော့မဟုတ်ပါဘူးလို့ဆိုပါတယ်ဒါပေမဲ့တိုင်းရင်းသားခေါင်းဆောင်အများအပြားကတော့သူတို့မှလည်းတခြားရွေးစရာလမ်းမရှိတဲ့အတွက်အခုအစိုးရတည်းရဲ့ဆွေးနွေးပွဲတွေကနေတိုင်းရင်းသားတွေရဲ့စိုးရိမ်မှုကိုထုတ်ပြောနိုင်တဲ့အခွင့်အလမ်းရတယ်လို့သဘောထားပြီးဒီလုပ်ငန်းစဉ်နဲ့ပါဝင်ကြမှာဖြစ်ပြီးသူတို့ဆွေးနွေးမဲ့အစိုးရဟာဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်နေတာမို့အရင်ဆွေးနွေးပွဲတွေထက်ပိုကောင်းမှာတော့တည်ကြတယ်လို့မျှော်လင့်နေကြောင်းရေးသားထားပါတယ်။ New leaders can stem tide of democratic recession.ဒီမိုကရေစီကြဆမှုလိုင်းဘုတ်ကိုကြံ့ကြံ့ခံနိုင်မဲ့ခေါင်းဆောင်တင်ပြဆိုတဲ့ဆောင်းပါးကိုတော့ Nikkei Asian Review မှာဆောင်းပါးရှင် Ken Kuranaki ကရေးပါတယ်။ကမ္ဘာတဝန်းနေရာအတော်များများမှာလွတ်လပ်စွာပြောဆိုမှုတွေမှေးမင်လာပြီးအာဏာရှင်တွေပြန်ပြီးခေါင်းထောင်လာတဲ့ချိန်မှာအရှေ့တောင်အာရှဒေသမှာတော့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံတွေကခေါင်းဆောင်တက်တွေကဒေသရင်းနိုင်ငံရင်းရင်းချင်းမှုကိုပုံဖော်ရမှာအဓိကနေရာယူထားတယ်လို့ဆိုပါတယ်။အခု27ရာစုမှာဒီမိုကရေစီကြဆမှုနဲ့ရင်ဆိုင်နေရပြီးရုရှားမှာအုပ်ချုပ်နေတာကအရွေးကောက်ခံအာဏာရှင်ဗလာဒီမီယာပူတင်ဟန်ဂေရီနဲ့ပိုလန်မှာသတင်းမီဒီယာလွတ်လပ်မှုကိုချိန်မုံနေတဲ့အရွေးကောက်ခံအစိုးရရှိပြီးတူရကီမှာတော့ကတ်လူမျိုးစုတွေကိုဖိနှိပ်နေတဲ့အစိုးရအုပ်ချုပ်နေတာပါတဲ့ဒီချိန်မှာအရှေ့တောင်အာရှမှာတော့ဒီမိုကရေစီထိုင်းနိုင်ငံမှာစစ်တပ်အာဏာသိမ်းထားသလိုကမ်ဘောဒီးယားမှာနှစ်ပေါင်း30လောက်အာဏာရှင်ပုံစံအုပ်ချုပ်နေတဲ့ဝန်ကြီးခွန်ဆန်းရှိပြီးဒီမိုကရေစီနိုင်ငံတစ်နိုင်ငံဖြစ်ရပ်တည်လေးရှိတဲ့မလေးရှားမှာတော့
Najib Asua Lete, Agri Lai Samuri, Pini Muri, Jumia Bari. Did Emma Sia Nashin Leo, Nepal Miaswa, Junkan Get, Mimanangam Haro, Manika Yukapwen, Donson Suji Sua, Ted Ladalu, Falapainangamale, Mikuya Yukapwen, Ninin Chenjan, Jimpa Nangibari. Tabime Lada Beshi did it, Mima Sua Dika. Democracy look at the Gonga account him upon 90 the low. We and Yasrin Huri, Nain and Chojala, Falapain Tamarade, Duda Diga, Bimian Tana set Nain in Boda, Jongwani Ramo. They are really somewhere you go set Tain Nainba. လာလို့လဲမေကွန်ထုတ်ပါတယ်ဒါပေမဲ့ဖိလစ်ပိုင်မြန်မာနှစ်နိုင်ငံအစုအဝေးကသူတို့လူမှုတိုင်ဝမ်အတွက်အခြေခံလူခွင့်ရေးထိန်းထားပေးနိုင်ရင်ဒီရှေ့တောင်အာရှဒေသဟာအာဏာရှင်ကိုတွန်းလာနိုင်တဲ့နေရာဖြစ်နေကြံနေနိုင်မှာဖြစ်ပေမဲ့မထိန်းထားရင်တော့ဒီမိုကရေစီကြဆုံးမှုချုပ်ချယ်ကြသွားနိုင်တယ်လို့ရေးသားထားပါတယ်အခုဆက်လက်ပြီးတော့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ
Idiom နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat an eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပတ်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြတ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော့ရရှိများတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash ရဲ့ idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တယ်လို့ပဲလို့အတိအပြရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့စနေနေ့နေ့ခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါအမျိုးသမီးတွေမှာနှလုံးရောဂါဘယ်လိုဖြစ်နိုင်တယ်လဲဆိုတာကိုကနေဒါအခြေစိုက်အယ်ဘာတာတက္ကသိုလ်ကကတိကအဖြစ်ထမ်းဆောင်နေသူဒေါက်တာဒေါခင်ဆောဝင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင
်မြန်မာနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးရောဂါတွေကဘယ်နှမျိုးရှိပါလဲဒေါခင်ဆောဝင
်းနှလုံးရောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease လို့ခေါ်တဲ့လေးဖက်နာနှလုံးရောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ရောဂါပေါ့နော်အဲ့ဒီရောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ
် Okay so အရင်ဆုံးဒီလေးဖက်နာနှလုံးရောဂါဖြစ်ရခြင်းအကြောင်းရာ
ဒီလေးဖက်နာရောဂါကတော့ရောဂါရဲ့အစကဒီကလေးငယ်တွေမှာဒီ10နှစ်15နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေဝင်ပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ပေါ်ဆက်ဆက်နေရာကနေပြီးတော့အဆစ်တွေကိုထိခိုက်ထိခိုက်ပြီးတော့တခါနှလုံးကိုထိခိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ
်ဆိုတော့အခုလေးပင်နာနှလုံးရောဂါကတော့ငယ်ရွယ်တဲ့ရွယ်ကနေစနိုင်တာပေါ့နော်ကျွန်မအဓိကတင်ပြလိုတာကတော့ကျွန်မတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးရောဂါပေါ့နော်အိုအဲ့ဒါနဲ့ပတ်သက်ပြီးတော့
ပါ။အိုနှလုံးရောဂါကတော့အများသောဖြင့်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့အဲနှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုတွားလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာတွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့အဲရင်ပတ်အောင်နဲ့နာတယ်ဆိုတော့အဲ့ဒီနှလုံးသွေးကြောကျင်တဲ့ရောဂါဖြစ်ပွားတာပေါ့။
Okay. So နှလုံးသွေးကြောကျင်နေဆိုတာကဘယ်အကြောင်းအကြောင်းတွေကြောင့်ကျင်းရတာပါလဲရှင
်။ Okay နှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခုကတော့အသက်ကြီးလာတဲ့အခါမှာဒီ နှလုံးသွေးကြောရဲ့နံရံကြီးမာကြောလာတယ်ပေါ့နော်မာကြောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံ့သွားနိုင်တဲ့ elasticity မရှိတဲ့အခါမှာဒီသွေးလှည့်ပတ်မှုကမကောင်းတော့ဘူးခန္ဓာရင်းလိုမျိုးများများဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခုကတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနံရံမှာလည်းအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီရပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလည်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့နှလုံးမှာသွားပြီးတော့ထိခိုက်တဲ့ယောဂဖြစ်ပါတယ
်အဓိကဖြစ်စေတဲ့အကြောင်းကြီးကဘာတွေပါလဲရှင
်ဒီနှလုံးယောဂကသူတို့ပြောတာကအသက်ကြီးလာခြင်းအတူတူမှာစီအမျိုးသားမှာပိုဖြစ်တယ်။တဘောကတော့ဥမာအမျိုးသားမှာအသက်50လောက်ကစရင်နဲ့အမျိုးသမီးမှာကတော့55နှစ်လောက်ကစဖြစ်တယ်ပေါ့အဲ့လိုမျိုးအမျိုးသမီးကဖြစ်တာနည်းနည်းနောက်ကျတယ်။ဘာဖြစ်လို့လဲဆိုရင်သူအမျိုးသမီးရဲ့ခန္ဓာကိုယ်ထဲမှာရှိတဲ့ဒီအမျိုးသမီးဟော်မုန်းဓာတ် estrogen ဟော်မုန်းဓာတ်ကတောယုန်တန်ယုန်သွေးကြောမှာသူကအဆီမပိတ်အောင်ထိန်းထားနိုင်တဲ့ကုန်တတိရှိတယ်ပေါ့လေဒါပေမဲ့အမျိုးသမီးသွေးဆုံးသွားတဲ့အခါမှာအဲ့ဒီလိုမျိုးဟော်မုန်းဓာတ်တွေညော့နေသွားလို့ရှိရင်ပို့ပြီးတော့ဟိုအဆီပိတ်ဆို့မှုကြီးများလာတယ်တဲ့အဆီပိတ်ဆို့ပြီးတော့သွေးကြောကျင်းတာကသူကဖြစ်ရခြင်းအကြောင်းရင်းတွေကအများကြီးပဲအဲ့တော့ခွဲလိုက်မယ်ဆိုလို့ရှိရင်တော့လူတယောက်ရဲ့နေထိုင်စားသောက်မှုတနေ့တာလှုပ်ရှားမှုပေါ်မှာလည်းမူတည်တယ်နောက်တစ်ခုကလည်းတခြားယောဂါရှိမရှိဆိုတာပေါ်မှာလည်းမူတည်တယ်ပေါ့နော်လူတဦးတယောက်စီရဲ့ဒီနေ့စဉ်သွားလာလှုပ်ရှားမှုစားသောက်မှုနဲ့ပတ်သက်လို့ရှိရင်ဆေးလိပ်တောက်တာတို့အရက်တောက်တာတို့အဲ့ဒီလိုမျိုးတောက်စားတာတွေကလည်းတကူလုံးပါပဲခန္ဓာကိုယ်သွေးကြောတွေကိုကျင်းစီတယ်အထူးသဖြင့်ကတော့ဒီနှလုံးသွေးကြောကိုလည်းပို့ပြီးတော့ကျင်းမြောင်းစီတယ်နှလုံးယောဂါရနိုင်စီတယ်နောက်ဆက်လည်းစားတောက်တဲ့အထက်မှာလည်းဒီအဆီတွေနဲ့ပတ်သက်လို့ဒီပြေးဝတဲ့အဆီတို့တိရစ္ဆာန်အဆီတို့အဲ့လိုမျိုးအဆီအိမ့်နေစားတာများလို့ရှိရင်လည်းဒီနှလုံးသွေးကြောကျင်းစီတယ်နောက်တစ်ခါတော့ကိုယ်လည်းလှုပ်ရှားမှုနည်းတယ်ဒီကျမကြီးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှုပ်ရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှိရင်တော့ဒါနှလုံးသွေးကြောကျင်းဖို့အလားအလာတိတ်ပြီးတော့များတာပေါ့နော်နောက်တစ်ခါသူ့ရဲ့အလုတ်ကင်ပေါ်မှာလည်းမူတည်တယ်ဟိုအလုတ်ကင်ကတိတ်ပြီးတော့ဟိုစိတ်ဖြည့်ဆည်းမှုများတယ် stress တွေများတယ်ကောင်းကောင်းစိတ်အပန်းဖြေမှုမရှိဘူးဆိုတဲ့လူတွေမှာလည်းနှလုံးသွေးကြောကျင်းတဲ့ယောဂါကြီးပိုဖြစ်တယ်ဆိုတာတွေ့ရတယ်လို့အတုတေသနာတွေရဲ့မှာဖော်ပြထားပါတယ
်ဟိုဒေါက်တင်ဆိုရင်ပြောတယ်ကလစ်စတရောပေါ့နော
်ဟုတ်ကဲ့
ဒီအဆီပိတ်စေတယ်ဆိုတာအဲ့ဒါဒီနေ့ဒီဆက်ရှင်းပြပေးပါလားရှင
်ဟုတ်ကဲ့ဟိုကလစ်စတရောကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်တဲစားများတဲ့ကလစ်စတရောဆိုတဲ့ကောင်းတဲ့ကလစ်စတရောဆိုတာရှိတယ်နောက်တိတ်တဲစားနည်းတဲ့အဲမကောင်းတဲ့ကလစ်စတရောဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှင်ဒီကောင်းတဲ့ကလစ်စတရောပေါ့တိတ်တီးစားများတဲ့ကိုလက်စထရောကပိုများနေတယ်ဆိုလို့ရှင်တော့ခုနလိုမျိုးသွေးကြောကျင်းတဲ့အန်တီရဲ့နည်းတယ်ဒါပေမဲ့ low density လို့ခေါ်ရတဲ့ဒီတိတ်သီးစနည်းတယ်မကောင်းတဲ့ကိုလက်စထရောဓာတ်တွေအဆီဓာတ်တွေအများနေရင်သွေးကြောကျင်းတဲ့အန်တီရဲ့ပိုများနိုင်တယ်ခုနပြောတဲ့စားတောက်နေထိုင်မှုတွေဒီစိတ်ဖြည့်ဆည်းမှုတွေမှာမူတည်ပြီးတော့ဥမာကိုနေ့စဉ်စားတောက်တဲ့အစားအစာမှာတိရိစ္ဆာန်အဆီတွေမများဘူးအဲဟင်းဒီဟင်းရွက်တွေနောက်ကြံတဲ့ဟိုပင်လယ်စာအဲ့လိုမျိုးပေါ့ကျန်းမာရေးနဲ့ညီညွတ်တဲ့အစားတောက်တွေကောင်းကောင်းစားရဆိုလို့ရှိရင်ဒီအဆီဓာတ်ကနည်းနည်းပွားပွားတက်အောင်တော့ဒီကောင်းတဲ့အဆီဓာတ်တွေပိုတက်တယ်ပေါ့နော်ခုနလိုမျိုးအစားအသောက်ကိုမစင်ကျင်လို့တိတ်ကိုဆီတွေပဲစားနေမယ်ဆိုလို့ရှိရင်တော့မကောင်းတဲ့ low density အဆီဓာတ်တွေပိုတက်လာနိုင်ပါတယ်နောက်တစ်ခုကယောဂါတစ်ခုခုကြောင့်လည်းနှလုံးသွေးကြောကျင်းတတ်တယ်အဓိကယောဂါတစ်ခုကတော့သွေးတိုးယောဂါနဲ့ဆီးချိုယောဂါပါဥပမာပြည်မှာအခုဆီးချိုယောဂါဖြစ်တဲ့လူတွေလည်းတော်တော်များရဲ့စားဟိုတည်င်းနေမှာရောဆရာဝန်တွေရေးတဲ့စာတမ်းတွေမှာရောကျမတွေ့ရတယ်လीအဲ့စီချိုရှိတယ်အချိုဓာတ်ကိုမထိန်းဘူးဆိုလို့ရှိရင်လေအဲ့ဒီစီချိုဖြစ်တဲ့လူတွေမှာသွေးကြောကျင်းတဲ့ယောဂါဒီနှလုံးယောဂါဖြစ်တာပုံများတယ်နောက်တော့ဒီသွေးတိုးယောဂါရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲသွေးတိုးယောဂါရှိတယ်ဆိုလို့ရှိရင်သွေးတိုးယောဂါဆိုတာကုလို့ဟိုလုံးဝပျောက်သွားတဲ့ယောဂါမျိုးမဟုတ်ဘူးလीအများအားဖြင့်အနေထိုင်အစားအသောက်နဲ့ဆေးဝါးနဲ့သူကထိန်းသိမ်းနေရတာဆိုတော့အဲ့လိုမျိုးမထိန်သိမ်းဘူးသွေးတိုးတာကိုလည်းမသိဘူးလှစ်လှူရှူထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအဆီပိတ်တဲ့ယောဂါသွေးကြောကျင်းတဲ့ယောဂါတွေပို့ပြီးတော့ဖြစ်တတ်ပါတယ
်ဆိုတော့နှလုံးယောဂါရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်သတ်လို့ရမလဲရှင
်နှလုံးယောဂါကတချို့ကယောဂါလက္ခဏာပြတယ်တချို့ကျတော့သူက silent ပေါ့တိတ်ဆိတ်နေတဲ့ယောဂါမျိုးစားလည်းရှိတယ်အသက်ကြီးပိုင်းရောက်လာတယ်သူချင်း50 ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးသဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအဆီပိတ်နေလားဆိုတာကိုသိကျင်တယ်ဆိုလို့ရှိရင်တော့သွေးထဲမှာအဆီဓာတ်တွေများမများဆိုတာစစ်ဆေးလို့ရတယ်လို့မျိုးပဲဒီနှလုံးတိုင်းဆက် ECG နဲ့စမ်းသပ်တဲ့ခါမှာလည်းခါလေးကြရင်ရိုးရိုးစမ်းလို့ရှိရင်မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်နဲ့ဓမ္မမှုရင်လေကားတက်နေရင်နဲ့ဆက်နဲ့လမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျန်းမာရေးကိုဂရုစိုက်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တတိချာချာစမ်းသပ်စစ်ဆေးနိုင်တာရှိတယ်နောက်တစ်ခုကတော့ကိုယ့်ကိုယ်ကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲရိုးရိုးနေတဲ့ခါမှာအောင့်တာလားဒါမှမဟုတ်လို့ရှိရင်တခုခုဟိုလှုပ်ရှားမှုလုပ်လို့မှလမ်းနေရှောင်းပြီးလို့လှေကားတက်ပြီးလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုယ်ခန္ဓာကိုယ်မှာဖြစ်တဲ့ပြောင်းလဲမှုတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂရုတစိုက်ထားလို့ရှိရင်တော့စောစီစီတည်နိုင်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဟု
တ်ကဲ့ရ
ဒါကတော့မျိုးသမီးကဏ္ဍကိုဒေါ်လာလတ်တန်းကတင်ဆက်သွားတာပါအခုတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကဆက်လက်တင်ဆက်မှာပါရှင်
ကဘာတလွားပြန်ပြင်းပြင်းဆွမ်းအင်ကိုအသုံးချပြီးရာသီဥတုဖောက်ပြန်မှုကိုရှော့ချဖို့အတွက်ကြိုးစားနေချိန်မှာပြန်ပြင်းပြင်းဆွမ်းအင်သင်္ကန်းစားတာပေါများလာတဲ့မြန်မာနိုင်ငံအတွက်အစိုးရကမူဝါဒတည်းအချက်မှတ်ပေးဖို့တောင်းဆိုနေတဲ့မြန်မာပြန်ပြင်းပြင်းဆွမ်းအင်အသင်းကဥအောင်မြင့်အမြင့်တွေကိုဒီတစ်ပတ်မှာပြောပြပေးမှာပါဆွမ်းအင်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာလက်ရှိအစိုးရဆွမ်းအင်ဝန်ကြီးဌာနကကမ္ဘာ့ဘဏ် ADB နဲ့ဂျပန်နိုင်ငံက JICA လို့အဖွဲ့အစည်းကြီးတွေနဲ့တွဲပြီးအရင်အစိုးရလက်ထက်ကချထားတဲ့လမ်းစဉ်အတိုင်းဆက်လုပ်နေတာဖြစ်ပါတယ်။စွန့်ရင်အတွက်အကောင့်ထဲပေါ်တဲ့နေရာမှာဌာနအတော်များများပါဝင်ဆောင်ရွက်ရမှာဖြစ်ပြီးအဓိကပါဝင်ရမယ့်သူကပြည်သူတွေဖြစ်ပါတယ်။တကယ်လို့ပြည်သူတွေရဲ့လိုအပ်ချက်နဲ့ကန့်ညီမှုမရှိတာတွေကိုနိုင်ငံရခြားကနေပေးတဲ့အကူအညီနဲ့အကောင့်ထဲပေါ်မိမယ်ဆိုရင်ရလာတဲ့အကူအညီတွေအလဟသက်ဖြစ်မှာကိုစိုးရိမ်တယ်လို့ဦးအောင်မြင့်ကပြောပါလေ
ကျွန်တော်နိုင်ငံတော်မှာတကယ်အဲ့ဒီချိန်တည်းကလိုနေတာကဒီ energy master plan မှာကို national education plan မှာကိုတကယ်အဓိကကျတဲ့ stakeholder တွေမပါတာကျွန်တော်တွေ့ရပါတယ်အဲဆိုလိုချင်တာကတော့ဒီတကယ် counter for တဲ့နေရာမှာ energy ဆိုတာတက်ဆိုင်တဲ့ဌာနတွေဝန်ကြီးဌာနတွေပါဝင်ရမယ်ပြင်ပြည်သူကအဓိကပါဝင်တဲ့ mechanism ရှိရပါမယ်ဒီ National Education Plan မှာဆိုရင်လည်းခုလက်ရှိဆောင်ရွက်နေတဲ့ဝန်ကြီးဌာနတွေအနေနဲ့တိုက်ရိုက်အကောင့်တွေဖော်ပြတဲ့ပြည်သူတွေနောက်ကပြည်သူတွေနဲ့ဆက်ဆက်ပြီးလုပ်နေတဲ့ဝန်ကြီးဌာနတွေမပါတာတွေ့ရပါတယ်
ဆရာတို့အခုအစိုးရအထက်အတွက်ဘာအကြံဉာဏ်တွေများပေးပါလဲဆရာဒီ
အဲ့ဒီအားနည်းချက်ကိုကျွန်တော်ကဒီ၆ပြချင်ပါတယ်လက်ရှိ Webank ADB JICA ရဲ့နိုင်ငံတကာအဖွဲ့အစည်းတွေက expert တွေကချပြလိုက်တဲ့လမ်းညွှန်ချက်ကိုပဲအခြေခံပြီးတော့ account ဖော်မယ်ဆိုရင်ကျွန်တော်နိုင်ငံမှာဒီစွန့်အင်လုံခြုံတဲ့ရေသွေးကြီးတဲ့စွန့်အင်ပြည်သူများအများဆုံးရဖို့မှာခက်ခဲရှိမယ်ကျွန်တော်မှာ waste of money တွေဖြစ်မယ်လို့ကျွန်တော်ကယူဆပါတယ
်ဒီလိုအလဟသက်မဖြစ်အောင်အစိုးရကဦးစီးတဲ့ပြန်ပြည့်မြင်စွန့်ရင်နဲ့ဖြန့်ဖြူးပေးတဲ့စနစ်တစ်ခုကိုပြောင်းလဲပြီးတည်ဆောက်ဖို့လိုအပ်တယ်လို့ဆိုပါတယ
်ပြန်ပြည့်မြင်စွန့်ရင် renewable energy ကိုပဲတနည်းအားတွေကမပေးဘဲနဲ့ဒီသူ့ဘက်သူ့ဘက်သူတိုင်းပြည်နယ်လိုက်တော့လည်းကောင်းလုပ်ငန်းလိုက်တော့လည်းကောင်းကြေးရွာချင်းလိုက်တော့လည်းကောင်းဒီစံလိုက်လုပ်တာကိုစနစ်ကျလုပ်ပြီးတော့ဒါတွေကိုအားပေးပြီးတော့အဲ့ဒါတွေကိုနိုင်ငံတော်အစိုးရအသင့်တော်တဲ့မဟာတာအလိုက်မှာစုစည်းရပေါ့နော်စုစည်းပြီးဖြန့်ဝေတယ်ဒါမှမဟုတ်လည်းတင့်တော်တဲ့လူမျိုးတွေချပေးတယ်အဲ့ဒါတွေလိုအပ်ပါတယ်အဲ့ဒီဆောင်ရွက်ချက်တွေကအခုလောလောဆယ်မှာကျွန်တော်တို့မရှိတာအမတန်အားနည်းတာတွေ့ရပါတယ်ပြည်သူပါဝင်မှုနဲ့ဝန်ကြီးဌာနပူးပေါင်းဆောင်ရွက်မှုအမတန်အားနည်းပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအခုလို reform process မှာအင်းနဲ့အားနဲ့ငွေကြေးအင်းအားနဲ့ policy changes တွေနဲ့လုပ်နေတဲ့အချိန်မှာဒီကန္တမှာအထူးကိုပြောင်းလဲပြီးလုပ်ဖို့လိုတယ်လို့ယူဆပါတယ
် INDC လို့ခေါ်တဲ့ကိုယ်တိုင်းမိကနေစပြီးစ조사ဖို့အတွက်Paris သဘောတူညီချက်ဒါမှမဟုတ်ကုလသမဂ္ဂရဲ့ COP21 လို့ခေါ်တဲ့ရာသီဥတုပြောင်းလဲမှုရှော့ချရေးဆိုင်ရာသဘောတူညီချက်ကိုနိုင်ငံပေါင်း190ကျော်ကပါဝင်ဖို့အတွက်ခရီးပြုထားတဲ့ထဲမှာမြန်မာနိုင်ငံလည်းပါပါတယ်ဒီလိုပါဝင်ရတဲ့ရေနံတန်းတွေကိုအားထားဖို့ကြောင်မီးသွေးတွေတုံးဖို့အတွက်စဉ်းစားနေမယ်စားရေရှည်မြို့ဆက်သစ်တွေအတွက်ပါထည့်သွင်းစဉ်းစားပြီးပြည်မြဲစွန့်ရင်ကိုစွန့်ရင်ခန္ဓာမှာရောနှောတုံးဖို့အတွက်မူဝါဒတည်းအချက်မှတ်ပြီးလှုပ်ဆောင်တဲ့လို့လည်းပြောပါတယ်
တိုင်းပြည်လိုက်သူများနိုင်ငံကပေးမှာမဟုတ်ဘဲနဲ့ကိုတိုင်းပြည်လိုက်ကစတင်ပြီးစ조사ဖို့လိုပါတယ်ဒါ NDC ပါ Nationally Intended Contribution ပေါ့နော်အဲ့ဒီမှာဒီမဟာဗျူဟာချပြီးလုပ်တဲ့အခါမှာပြန်ပြင်းမြဲစွန့်ရင်ဒီ renewable energy ဟာဒီတိုင်းပြည်ရဲ့စွန့်ရင်ကဏ္ဍမှာအဓိကအားပြုဖို့လိုပါတယ်အဲ့ဒီအချိန်မှာကျွန်တော်က fossil fuel တို့ big dam ကြီးတွေကိုအားကိုးမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံကလမ်းကြောင်းအမှားပေါ်ကိုရောက်သွားမှာပါအမေ90မှာကဘာပြန်ပြင်းမြဲစွန့်ရင် 100% renewable energy ကိုအောက်တူဒီနေ့ချိန်မှာကျွန်တော်နိုင်ငံကလုံးဝကိုပြန်ဆုတ်မရတဲ့ဒီရေရှည်ပေါ် young generation တွေဒုက္ခရောက်ဖို့ရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့က renewable energy ကိုတိုင်းပြည်ရဲ့ power mix ပေါ့နော်ဒီ power mix ထဲမှာအခုကြောင်မီးတို့33ရာခိုင်နှုန်းယာရတာတို့လား hydro အကြီးတွေကိုပဲ40ရာခိုင်နှုန်းယာရတာကို short ချပြီးတော့ဒီတခြားအာဆီယံနိုင်ငံတွေမှာစူးစမ်းနေသလိုကမ္ဘာမှာစူးစမ်းနေသလိုယူရိုပ်ဘက်မှာလည်းစူးစမ်းနေသလိုအမေရိကန်နိုင်ငံမှာလည်း resource အပြည့်အဝရှိတဲ့ renewable energy ကို policy နဲ့ကိုကျွန်တော်ကအားပေးပြီးလုပ်ဖို့လိုပါတယ်။ကမ္ဘာနိုင်ငံ renewable energy champion country အဖြစ်ကိုခုလိုအချိန်မှာခုလိုပြောင်းလဲချိန်မှာကျွန်တော်ကလုပ်ဖို့တင့်တယ်လို့ကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံတွေအခွင့်အရေးတိုင်းပြည်ကပြောင်းလဲတဲ့အချိန်အကုန်လုံးဒီ policy တွေပြောင်းလဲတဲ့အချိန်အဲ့ကရနျူဘယ်နီကြီးကကဘာမှလည်းဒါအားပြုပြီးလုပ်တဲ့အချိန်နောက်ပြီးတော့ကျွန်တော်တို့ disaster risk တွေအားလည်းကျွန်တော်တို့ဗမာပြည်မှာအမြင့်ဆုံးခံစားနေရတဲ့အချိန်ဖြစ်လို့ပါခင်ဗ
ျပြန်ပြင်းပြင်းဆွရင်လည်းဘယ်ဥစ္စာအကောင်းဆုံးပါလဲဆရာ
ပြန်ပြင်းပြင်းဆွရင်ဆိုတဲ့အတိတ်ပဲအပြည့်ဆုံးကတော်လေးကျွန်တော်တို့အရေးကြီးပါတယ်ကျွန်တော်ပြန်ပြင်းပြင်းက always renewable ဖြစ်ရမယ်အမြဲပြန်ရနိုင်ရမယ်ဒီဆွရင်ဒီလိုကနောက်တစ်ခါသူက never exhausted ဘယ်တော့မှမကုန်ပါဘူးအဲ့ဒီလူတွေရဲ့ဒီ manageable boundary မှာပေါ့ဒီ energy sustainable ဖြစ်ရမယ် energy security ရှိရမယ် quality energy ဖြစ်ရမယ်ဒါကသူ့ရဲ့ renewable energy ရဲ့အဓိပ္ပာယ်အမှန်ပါဒါပေမဲ့လို့ဒီ big hydro ကြီးတွေကိုတောင်မှဒီ renewable energy စီးရင်ထဲမှာထည့်ပြီးတော့ဒီ policy ထဲမှာရောထေးစွာလုပ်နိုင်တယ်ရှိပါတယ်ဒါကြောင့်မို့လို့ကျွန်တော်ကပြန်ပြင်းနေဆွရင်ဗမာနိုင်ငံဘက်ကကြည့်မယ်ဆိုရင်ကျွန်တော်ပထမဆုံးနေဆွရင်ပေါ့အပြည့်အဝကျွန်တော်နိုင်ငံသုံးလို့ရပါတယ်။နောက်လေးစွာရင်ကျွန်တော်နိုင်ငံမှာ coastal area အရှေ့ကြီးရှိတဲ့အတွက်ကျွန်တော်ဒီ continental ဒီ shelf ကတိမ်တဲ့အတွက်ကျွန်တော်ဒီ1960မိုင်လုံးမှာဒီ wind power ကြီးတွေတက်ဆင်လို့ရပါတယ်။နေစွာရင်ရေစွာရင်နောက်တစ်ခါကျွန်တော်ရဲ့မြေချောင်းနေအများကြီးရှိတဲ့တဲမှာမြေကြီးကိုပိတ်ဆင်ရမလို့ပဲနဲ့အသေးစားရေအားလျက်စီလက်စားရေအားစီအမြောက်များလုပ်လို့ရပါတယ်။ဒါနေအားနဲ့ရေအားကလေအားနေအားလေအားရေအားသုံးခုလုံးရှိပါတယ်။နောက်ဆုံးတစ်ခုကျတော့ကျွန်တော်ကဘာလဲဆိုတော့ဒီကျွန်တော်တို့ဇီဝအားပါကျွန်တော်နိုင်ငံမှာဒီသဘခွန်ဆိုလဲကျွန်တော်ကဒီသဘာဆိုင်တဲ့နိုင်ငံအလွန်အမင်းကိုကျွန်တော်ကဒီ pollution တောင်ဖြစ်နေတဲ့အခြေအနေရှိတယ်။နောက်တခြားသောဒီ agriculture waste တွေတခြားသော forest waste တွေတခြားသောဒီကျွန်တော်ကဒီ town urban waste တွေကကျွန်တော် energy source တွေပါ။အဲ့ဒီကျွန်တော်ခုနနေအားရယ်ကျွန်တော်လေအားရယ်နောက်ရေအားအသေးစားတွေရယ်နောက်တစ်ခါကျွန်တော်ကဒီဇီဝအားဒီ biomass တွေကကျွန်တော်နိုင်ငံရဲ့အကြီးမားတဲ့အမတန်ကြီးမားတဲ့ဆိုတာဒီ soil source တွေရှိနေပါတယ် existing resource ပါအဲ့ကပြည်သူဘက်ကကြည့်မယ်ဆိုလဲပြည်သူကကိုတူကိုထနဲ့မီလင်းရေးကိုတိုက်ပြီးခွဆယ်ရဲရိုင်းတို့မှာကိုယ့်ဘက်ကိုရပ်တည်နေတာကြာပါပြီခင်ဗျအဲ့ဒီအရေးသွေးတွေကိုဆွဲယူသွားမှာဖြစ်ပါတယ်သူတို့လိုနေတာကသူတို့ကဘာပဲလိုလဲဆိုတော့ဒီ capital finance လိုတယ်နောက်ကနိုင်ငံတော်ရဲ့ clear policy လိုတယ်သူတို့ business တွေရှေ့ပြောနောက်ဆုံးတစ်ခုကတော့ကျွန်တော်ကဒီနိုင်ငံမှာကမ္ဘာမှာပြောင်းနေတယ်အမတန်ပညာစွာတိုးတက်နေတဲ့ technology တွေလိုပါတယ်ဒီသုံးခု input ပေးလိုက်ရင်ကျွန်တော်နိုင်ငံ renewable energy champion country တော့ဖြစ်နိုင်ပါတယ်
မြမပြန်ပြင်းပြင်းဆွရင်အတင်ကဥအောင်မြင့်ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါက်ခင်မြတ်သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါရှင်ဒီကနေ့ညအစီအစဉ်မှာထုတ်လွှင့်မဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုလည်းဆက်လက်မိတ်ဆက်ပေးပါရစေရှင်
ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်ပြတ်သားသားကံကြွယ်ဖြည့်ရှင်းသွားမယ်တဲ့ဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဗိုလ်ထူးနေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်။ပြည်내တိုင်းဒေသကြီးတချို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အောင်မြင်မြင်ဖြည့်ရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့သတင်းရှင်တွေကအကြံပေးကြပါတယ်။ကျူးကျော်အရေးအပြည့်အလဆုံးဖြည့်ရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လေးစာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့နေ့ခင် VOE မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနေ့6:00-9:00ထိထုတ်လွှင့်နေပါတယ်ရှင်။
မေဂန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ မြန်မာနိုင်ငံကိုမကြသေးခင်ကသွားရောက်ခဲ့တဲ့ခီးစဉ်တွင်အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံမှာဆောင်ရွက်နေတဲ့ဒီမိုကရေစီရေးအသွင်ကူးပြောင်းမှုတွေကိုအမေရိကန်ကဆက်လက်ထောက်ခံသွားမယ်ကြောင်းအခိုင်အမာထပ်လောင်းပြောကြားခဲ့ပါတယ်။2015နိုဝင်ဘာမှာအောင်မြင်တဲ့နိုင်ငံတော်လွှတ်တော်ရွေးကောက်ပွဲတွေကျင်းပနိုင်ခဲ့တာနှစ်ပေါင်း50ကျော်ကာလအတွင်းမြန်မာပြည်ရဲ့ပထမဆုံးအရက်သားသမ္မတအဖြစ်ဦးထင်ကျော်ကျန်းသစ္စာကျင်းဆိုတာဝန်ယူခဲ့နိုင်တာတွေပြင်နိုင်ငံရေးကျင်းသားဟောင်းတရားကျော်ကလွှတ်တော်ကိုယ်စားလှယ်တွေဖြစ်နေပြည်ထောင်စုလွှတ်တော်သစ်တရပေါ်ပေါက်လာတာတွေကအနာဂတ်ကိုရှေ့ရှုတဲ့ခြေလှမ်းတွေနဲ့မြမသမိုင်းမှာမမျှော်လင့်တဲ့အခိုက်အတန့်တွေဖြစ်ခဲ့ပါတယ်မြမနိုင်ငံဟာအကောင်းဘက်ကိုပြောင်းလဲခဲ့ပြီးအကျိုးရလက်အနေနဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးလဲပိုကောင်းလာခဲ့တယ်လို့ဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်နောက်ဆက်တွဲအနေနဲ့မြမနိုင်ငံမှာဒီမိုကရေစီထွန်းကားရေးအားပေးကူညီဖို့နဲ့ကျကျပြက်ပြက်ပါဝင်ခွင့်ရှိစေမဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအားပေးဖို့အစီအစဉ်နဲ့မြန်မာပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုကိုအမေရိကန်ပြည်ထောင်စုကပြန်လည်မွမ်းမံပြင်ဆင်ပေးခဲ့ပါတယ်။တစ်ချိန်တည်းမှာပဲအရသာဥဆောင်တဲ့ဒီမိုကရေစီစနစ်ကိုခိုင်မာအောင်အစိုးရကကြိုးပမ်းရမှာပံ့ပိုးကူညီကြတဲ့အဖွဲ့အစည်းတွေယင်းနှိမ့်မြုံနယ်သူတွေနဲ့လူမှုအတိုင်းဝိုင်းတွင်းကလူတွေကိုအားပေးဖို့ရည်ရွယ်ပြီးဒဏ်ခတ်မှုတချို့ကိုအမေရိကန်ပြည်ထောင်စုကဆက်လက်ထားရှိပါတယ်။အထူးသဖြင့်ဒီမိုကရေစီအသွင်ကူးပြောင်းမှုအတွက်ဆက်လက်လှုပ်ဆောင်နိုင်ဖို့ဖွဲ့စည်းပုံခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့လည်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်။အရက်ပတ်အုပ်ချုပ်ရေးကိုအပြည့်အဝလေးစားဖို့နဲ့အုပ်ချုပ်မှုအာဏာကိုခွဲဝေကျင့်သုံးရမှာရှင်းရှင်းလင်းလင်းအဓိပ္ပာယ်ဖွင့်ဆိုထားတဲ့အတိုင်းရောင်မြန်ထင်ရစေမယ့်ပြောင်းလဲမျိုးဖြစ်ဖို့လည်းလိုအပ်ပါတယ်။ဒါ့အပြင်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမှာလှုပ်လှိမ့်လှုပ်ထရှိတဲ့အတိုင်းတခြားကိစ္စတွေမှာလည်းအားလုံးပါဝင်ဖြစ်ရှင်းဖို့လိုအပ်ပါတယ်။2012ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုကနေလူမှုအခြေပြုဖွဲ့စည်းတွေအမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီရေးလူ့ခွင့်ရေးကိုလေးစားဖို့ကျမရေးနဲ့စားနပ်ရိက္ခာဖူလုံရေးအတွက်အမေရိကန်ဒေါ်လာတန်900ထောက်ပံ့ကူညီပေးခဲ့ပါတယ်။ရခိုင်ပြည်နယ်အပါအဝင်သဘာဝဘေးဒဏ်ဒါမှမဟုတ်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာပြည်ဒေသတော်တော်များများမှာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကိုလည်းအမေရိကန်ပြည်ထောင်စုကထောက်ခံကူညီခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာပြည်သူတွေကာလကြာရှည်မျှော်လင့်ခဲ့ကြတဲ့ပြည့်ဝတဲ့ဒီမိုကရေစီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအပြင်တည်ငြိမ်မှုတွေစီဥတည်တဲ့ခရီးလမ်းဆုံးထိရောက်အောင်ကြိုးပမ်းနေတဲ့အချိန်မှာမြန်မာအစိုးရတဲ့နဲ့အတူရပ်တည်သွားမှာလည်းဖြစ်ကြောင်းပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုနားဆင်ရဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်။ဂျပန်နိုင်ငံမှာဟီရိုရှိမာမြို့ကခံစားခဲ့ရတဲ့လိုမျိုးနောက်တစ်ချိန်ထပ်ပြီးမဖြစ်အောင်တားဆီးဖို့အတွက်တကမ္ဘာလုံးမှာတာဝန်ရှိတယ်လို့ American သမ္မတ Barack Obama ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့အနှစ်80ကဟီရိုရှိမာမြို့ကိုအနုမြေဘုံးနဲ့တိုက်ခိုက်ခဲ့တာမှာတေဆုံးသွားသူတွေကိုအမှတ်ရဂုဏ်ပြုရတဲ့ပြောကြားလိုက်တာပါ။ American သမ္မတကဟာ American ကပထမဆုံးအနုမြေဘုံးနဲ့တိုက်ခိုက်ခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာကိုလက်ရှိတက်တန်းကာလအတွင်းတွားခဲ့တဲ့ပထမဆုံး American သမ္မတပါ။ဟီရိုရှိမာငြိမ်းချမ်းရေးအမှတ်ရဗိမာန်မှာလမ်းတူပန်းခွေချပြီးဒီရက်ကိုဘရမမမေ့တင်ကြောင်းပြောပါလေဒါပေမဲ့လို့ဒီသူတို့ရဲ့လုပ်ရက်တွေတော့တောင်းမှန်စကားမဆိုခဲ့ပါဘူးအီရန်နဲ့ဆီးရီးယားမှာရှိတဲ့ IS တွေ့ကြော်တွေကိုရှင်းလင်းတဲ့တိုက်ပွဲအတွင်းနိုင်ငံတကာညွန်ပေါင်းတပ်တွေရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဖလူဂျာမြို့က IS တွေ့ကြော်တပ်မှုတူတေဆုံးသွားတယ်လို့ညွန်ပေါင်းတပ်ဖွဲ့ပြောခွင့်ရကပြောပါတယ်လွန်ခဲ့တဲ့နှစ်ရက်ကဒီမြို့မှာစစ်တွဲကြခေါင်းဆောင်မဟာ LD ဘီလာဝီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗိုလ်မှူးကြီးစတီဗီဝါရင်ကဘက်ဒက်ကရုပ်သံကနေပြောပါတယ်ကုလသမဂ္ဂတွင်းမှုချုပ်မစ္စတာဘန်ကီမွန်းရဲ့ဒီသတင်းပတ်တဲ့သူ့မွေးရထားနေတောင်ကိုရီးယားနိုင်ငံကိုတွားရောက်လှည့်ပတ်မှုကနေသူဟာရှစ်နှစ်တည်းကုလသမဂ္ဂတာဝန်နေပြီးဆုံးတဲ့အခါတောင်ကိုရီးယားသမ္မတဖြစ်ဖို့အတွက်ကြိုးစားနိုင်တယ်ဆိုတဲ့ခံမှန်းချက်တွေထွက်ပေါ်လာနေပါတယ်။မစ္စတာဘန်ကီမွန်းကတော့ကိုရီးယားနိုင်ငံသားတယောက်နေနဲ့လောက်အမှာကဒီအချိန်မှာဒီရာထူးအတွက်စဉ်းစားဖို့နဲ့ဆုံးဖြတ်ချက်ချဖို့အတွက်လိုအပ်ရင်အကြံဉာဏ်တွေပါယူဖို့လောက်အမှာလို့ပြောပါတယ်။
ဒေါခင်မျိုးသက်ကတင်အချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန္နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6:00ခွဲကနေ8:00အထိ line to meter 16:40 လို့ကနေဓာတ်ရိုက်ထုတ်လင်းမှာပါ။အားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.